Come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မေလာနာဇာမာတော်တာရှင်များရှင် View American တန်ကနေ2023ခုနှစ်မေလာ23ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကိုလိုင်းတူမီတာ3251တို့ဖြင့်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ကြတဲ့အစီအစဉ်တွေကိုကျွန်မအလီမာကအစီအစဉ်မှုအဖြစ်တောင်းဝန်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာပါတောတာရှင်များရှင်ကျမကတော့ခင်လေးပါဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့တူတင်ဆက်ပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုက TikTok အသုံးပြုခွင့်ပိတ်ပင်တဲ့ဥပဒေအကောင့်ထဲပေါ်နေတာနဲ့ပတ်သက်ပြီး TikTok ကုမ္ပဏီက American Federal တရားရုံးတစ်ခုမှာမနေ့ကတရားစွဲလိုက်ပါပြီ American အစိုးရလဲပတ်ဖို့လိုအပ်နေတဲ့ချင်းငွေပမာဏထပ်တိုးနိုင်မှုအတွက်တနေ့မှနေ့ကဆွေးနွေးမှုတွေဟာတိုးတက်မှုရှိခဲ့ပြီးမဲ့သဘောတူညီချက်ကတော့အခုထိမရသေးပါဘူးရခိုင်ကမ်းရိုးတန်းကိုဝင်ရောက်ခဲ့တဲ့ဆိုင်ကလုန်းမူခါမုန်တိုင်းဖြင့်ပြည်သူ 1.6 တန်းကိုကူညီပေးဖို့အတွက်အမေရိကန်ဒေါ်လာ333တန်းလိုအပ်နေတယ်လို့မြန်မာနိုင်ငံကလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောလိုက်တယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါမန်လင်ပါကြီ
းဟုတ်ကဲ့ပါရှင်အခုတော့နောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပုချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့မူခါဆိုင်ကလုန်းမုန်တိုင်းတန်းအဆိုးဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကကူညီကစေးရနောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီ
းကူညီပံ့ပိုးမှုအပိုင်းတောင်မတွေ့ရသေးဘူးဘယ်လိုအစီအစဉ်မျိုးဘယ်လိုလှုပ်ဆောင်ထားရဲဆိုတာလည်းဝန်ကြီးမြင်သာမှုမရှိဘူးနိုင်ငံကအကူအညီတွေလည်းရောက်မလာသေးဘူးဒီရင်းကအစီအစဉ်ရှင်တွေအဲလောက်ပဲကူညီနေတာတွေ့တယ
်တင်မုံလန်းကြေးရအုပ်ချုပ်ရေးမှုပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတိုက်ပွဲတွေကြောင့်ဘန်းမောက်နဲ့အင်းတော်မှဒေသခံထောင်ကြီးတိန်ဆောင်ရတာအပါအဝင်ကံဘလူမှစစ်ကောင်စီစစ်စင်ရေးအတွင်းအင်းချေရာနဲ့ချီမီးလောင်ပျက်စီးတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ဒါတွေနဲ့အတူအပတ်စဉ်ကနာရီကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရင်မတင်ဆက်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကရှီရန်စစ်မျက်နှာကယူကရိန်းတပ်တွေစီကိုတွားရောက်ခဲ့တယ်လို့အင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။သူ့ရဲ့ Telegram စာမျက်နှာမှာတပ်ဖွဲ့တွေနဲ့အတူရိုက်ထားတဲ့ဓာတ်ပုံတွေကိုတင်ထားပြီးမဲ့သူ့ဘေးနေရာကိုတွားခဲ့တယ်ဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိပါဘူး။ယူကရိန်းမရင်းတပ်ဖွဲ့နေမှာရှီရန်စစ်မျက်နှာမှာနိုင်ငံကိုကာကွယ်နေတဲ့တိုက်ပွဲဝင်စစ်သည်တွေကိုဂုံပြူတဲ့အနေနဲ့ဒီကိုရောက်လာတာပါလို့ဇလန်စကီကပြောပါတယ်။တမရယုံရဲ့ထုတ်ပြန်ချက်မှာတော့တမရဇလန်စကီဟာနိုင်ငံသားခီးစဉ်ကပြန်ရောက်ချိန်မှာပဲဒွန်းညက်ဒေတာဗူလီမာမာရင်ကာခန်စစ်ကြောင်းကိုတွားရောက်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဇလန်စကီဟာမနစ်ကရုရှားကြီးကျော်စစ်စတင်ခဲ့တဲ့ရှီရန်စစ်မျက်နှာပြင်ကိုမကြာခဏဆိုသလိုကိုယ်တိုင်တွားရောက်လို့ရှိပါတယ်။သမရဇလန်စကီဟာစစ်ဘက်ဆိုင်ရာဂရိကဝတ်အစ်စ်တွေကိုအာမခံဖို့နဲ့ယူကရိန်းတပ်ဖွဲ့တွေကိုထောက်ပံ့ပေးဖို့အစ်စ်မြင့်စစ်လေရင်တွေရရှိဖို့အတွက်ပြီးခဲ့တဲ့သတင်းတပတ်တွေတုန်းကဥရောပမြို့တော်ကိုတွားရောက်ခဲ့ပြီးမဟာမိတ်နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တင်းငါနေကလုတ်ခဲ့တဲ့နေတိုးညီလာခံကိုလည်းယူကရိန်းပေါ်ရုရှားရဲ့ရာဇဝတ်မှုတွေကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်တညီတညွတ်ထဲအတိမတ်ပြုတ်လိုက်ပါတယ်။ဒါဟာတန်တမန်ရေးရအောင်မွဲတစ်ခုအဖြစ်ကျေပြန့်တဲ့နိုင်ငံရေးအကျိုးဆက်တွေရရှိခဲ့တာဖြစ်တယ်လို့ယူကရိန်းကပြောပါတယ်ရှင်။
အမေရိကန်အစိုးရလဲပတ်ဖို့လိုအပ်တဲ့အသုံးစိတ်ချင်းငွေပမာဏထပ်တိုးနိုင်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အောက်လွတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတ်သီတို့တနင်္လာနေ့ကထပ်မံဆွေးနွေးမှုတွေတိုးတက်မှုရှိပေမဲ့သဘောတူညီချက်တော့အခုထိမရသေးပါဘူး။သမ္မတဘိုင်ဒန်ကတော့သဘောတူညီချက်ရဖို့အကောင်းမြင်တဲ့အကြောင်းမနေ့ကတွေ့ဆုံမှုအပြီးမှာပြောဆိုခဲ့ပါတယ်
။ And so we still have some disagreements but I think we may be able to get where we have to go.
သဘောထားကွဲလွဲမှုတချို့ဆက်ရှိနေပေမဲ့ကျွန်တော်တို့ရအောင်ညှိနှိုင်းသွားကြမှာပါလိုအပ်တဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းသွားနိုင်လိမ့်မယ်လို့ထင်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါအစိုးရအသုံးစိတ်လျှော့ချဖို့လိုအပ်တာကိုသဘောတူသလိုနှစ်ဖက်အပြန်အလှန်ညှိနှိုင်းလိုက်ရောမှုတွေလုပ်ရလိမ့်မယ်လို့လည်းသမ္မတကပြောပါတယ်အထူးသဖြင့်ဝင်းဝေခွန်ဆောင်ရမှာမမျှမတဖြစ်နေတာတွေပြန်လည်သုံးသပ်ပြီးချမ်းသာကြွယ်ဝသူတွေစီကနေအခွန်တွန်းမြင့်ကောက်ခံနိုင်ရေးဆက်ပြီးညှိနှိုင်းသွားမယ်အကြောင်းသမ္မတကပြောပါတယ်ဝင်ငွေနဲ့မိသားစုတွေကိုအစိုးရကထောက်ပံ့နေတဲ့ငွေအပါအဝင်အစိုးရအသုံးစိတ်တည်တည်တသာရှော့ချပြဖို့ Republican တွေဘက်ကတောင်းဆိုထားပြီး Democrat တွေဘက်ကလိုလားတဲ့ချမ်းသာသူတွေစီကအခွန်တွန်းမြင့်ကောက်ယူဖို့ကိစ္စကိုတော့လက်မခံနိုင်သေးတာကြောင့်တမရအင်ဖြူတော်နဲ့ Republican အမတ်တွေကြားအခြေတင်ဖြစ်နေတာပါ American အစိုးရအသုံးစိတ်အကျွေးယူလက်ပတ်နိုင်မဲ့ပမာဏဒေါ်လာ 31.4 trillion ကို ထပ်တိုးမပေးနိုင်ဘူးဆိုရင်အမေရိကန်အစိုးရအသုံးစိတ်ပြတ်ပြီးဝန်ထမ်းတွေကိုလာစားမပေးနိုင်တာအလို့အကင်တွေတန်းနဲ့ချီဆုံးရှုံးနိုင်တာလုပ်ငန်းခွင်မှာအသက်ကြီးတဲ့အချိန်ထုတ်သုံးဖို့စုကြေးတွေလျော့သွားတာတကြီးကြမ်းမာရေးစောင့်ရှောက်မှုစီလျော့သွားတာတွေကြုံရနိုင်ပါတယ်ရှင်
တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရေးဌာနကတင်းနှင်းလာနေမှာပြောလိုက်ပါတယ်။ဒါပေမဲ့လည်းသူတော်ဝင်ရအမေရိကန်နဲ့တွေ့ဆုံဆွေးနွေးရမှာဒီလိုဒဏ်ခတ်ပိတ်ဆို့ထားမှုဟာအဟန့်ထားဖြစ်စေမှာမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။တရုတ်အမေရိကန်ဆက်ဆံရေးပြည်လဲလာစေဖို့တရုတ်အရာရှိတွေပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုလွန်ခဲ့တဲ့သတင်းပတ်ကောင်ကပြောခဲ့ပါသေးတယ်။နောက်ပိုင်းမှာတော့တရုတ်ကာကွယ်ရေးဝန်ကြီးပေါ်ပိတ်ဆို့ဒဏ်ခတ်မှုနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးနေတယ်လို့လည်းပြောပြီးမယ်နိုင်ငံသားရေးဌာနပြောခွင့်ရမက်ထရူးမီလာကတော့ဒီကိစ္စနဲ့ပတ်သက်လို့သူတို့အနေနဲ့ပိတ်ဆို့မှုဖယ်ရှားမှာမဟုတ်ဘူးလို့တင်းနှင်းလာနေက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်တရုတ်ကွန်မြူနီအစိုးရကဗိုလ်ချုပ်ကြီးလီရှန်ဖူကိုတရုတ်ကာကွယ်ရေးဝန်ကြီးအဖြစ်မက်လအလယ်ပိုင်းမှာခန့်အပ်လိုက်တာပါလီရှန်ဖူအနေနဲ့တရုတ်စစ်တပ်အတွက်လက်နက်နဲ့စစ်သုံးပစ္စည်းတွေထုတ်လုပ်ရေးဌာနကိုဥဆောင်နေစဉ်ကာလအတောအတွင်းမှာပဲအမေရိကန်ရှင်ပြိုင်ဘက်တွေပေါ်ပိတ်ဆို့ဒဏ်ခတ်ရေးဥပဒေအရ2018ခုနှစ်မှာအမေရိကန်ကပိတ်ဆို့ဒဏ်ခတ်ခဲ့တာပါနောက်လာစင်ကာပူမှာကျင်းပဖို့ရှိတဲ့ Shangri-La အာရှလုံခြုံရေးထိပ်သီးအစည်းအဝေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ရောတရုတ်နိုင်ငံသားရေးဝန်ကြီးလီရှန်ဖူရောတက်ရောက်ဖို့ရှိနေပါတယ်ရှင်
အမေရိကန်ပြည်အောင်စုမွန်တာနာပြည်နယ်မှာ TikTok အသုံးပြုခွင့်ပိတ်ပင်တဲ့ဥပဒေအကောင့်ထဲပေါ်နေတာနဲ့ပတ်သက်လို့ TikTok ကုမ္ပဏီကအမေရိကန်ဖက်ဒရယ်တရားရုံးတစ်ခုမှာမနေ့ကတရားစွဲလိုက်ပါတယ်။လူမှုကွန်ရက်ပေါ်မှာဗီဒီယိုဖိုင်အတိုလေးတွေတင်ကြတဲ့အမေရိကန်ပြည်သူတွေအပါအဝင်ကမ္ဘာတဝန်းရေးပန်းစားတဲ့ TikTok လူမှုကွန်ရက်အသုံးပြုတာကိုမွန်တာနာပြည်နယ်မှာ8နှစ်2024ခုနှစ်ကစပြီးတရားဝင်ပိတ်ပင်တဲ့ဥပဒေတရက်ကိုမေလ18ရက်နေ့ကပဲမွန်တာနာအုပ်ချုပ်ရေးမှူး Graf Chiran Forte ကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဘယ်တော့မှမရှိခဲ့ဘူးတဲ့ဒီလိုဥပဒေမျိုးချမှတ်ပိတ်ပင်တာဟာဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ TikTok ကုမ္ပဏီကဆွဆွဲပြီးခုလိုတရားစွဲတာဖြစ်ပါတယ်မွန်တာနာအုပ်ချုပ်ရေးမှူးကတော့အခုလိုပိတ်ပင်တာဟာမွန်တာနာပြည်သူတွေရဲ့ပုံကိုယ်ရဲ့အချက်လက်တွေတရုတ်ကွန်မြူနစ်ပါတီလက်ထက်မရောက်ရလျောင်ကာကွယ်ဖို့ဖြစ်တယ်လို့ Twitter လူမှုကွန်ရက်ကတဆင့်ပြောဆိုခဲ့ပါတယ်တရုတ်ကုမ္ပဏီByteDance by TikTok လူမှုကွန်ရက်ဟာတရုတ်အစိုးရထိန်းချုပ်မှုအောက်မှာရှိနေပြီးအမေရိကန်ပြည်သူတွေရဲ့အချက်အလက်တွေကိုတရှို့ထောက်လန်းဖို့အသုံးပြုနေတာလို့အမေရိကန်နိုင်ငံရေးသမားတွေကဆွဆွဲပြောဆိုထားပြီး TikTok ကုမ္ပဏီကတော့ဒီဆွဆွဲချက်မမှန်ကန်ကြောင်းညှင်းဆိုထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနစ်တင်းနှုန်းတွေမှာတော့လိုက်လိုက်မီတာ190 kHz 1905ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့ထိပ်တန်းရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မေလ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်ခဲ့တဲ့အင်အားပြင်းစိုက်ကလုန်းမုန်တိုင်းမိုးခါတန်းကိုခံခဲ့ရတဲ့ပြည်သူ 1.6 တန်းကိုကူညီပေးဖို့အတွက်ဒေါ်လာ333တန်းလိုအပ်နေတယ်လို့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့တွေကပြောလိုက်ပါတယ
် The disaster has left hundreds of thousands of already vulnerable communities without a roof over their head as the monsoon
မုန်တိုင်းသင်္ဘူတွေအတွက်အချိန်မီအကူအညီမပေးနိုင်ရင်မုတ်တုံရာသီမှာကာလကြာရှည်ဒုက္ခရောက်ကြရပါလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှုရာမနတန်ဘက်ရှလာခန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာဗီဒီယိုကနေတဆင့်ပြောသွားတာပါထိခိုက်ခဲ့တဲ့ရက်ရွာအလုံးမှာလုံခြုံတဲ့အမိုးကာရီစောင့်နိုင်မှုနဲ့ရေကြောင်းဖြစ်တဲ့ရောဂါပြန့်ပွားမှုကိုကာကွယ်နိုင်မှုအချိန်လူလုပ်နေရပါတယ်ဒီအသက်ငယ်လုပ်ငန်းတွေအတွက်နိုင်ငံတကာအတိုင်းဝိုင်းတွေစီကရရောတဲ့ငွေကြေးထောက်ပံ့မှုတွေလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ဒီထဲမှာအမေရိကန်ဒေါ်လာ213တန်းက2023ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုစီမံချက်ထဲကဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းတွေမှာသုံးမှာဖြစ်ပြီးနောက်ထပ်ဒေါ်လာ122တန်းကတော့မိုးခါမုန်တိုင်းအတွက်အရေးပေါ်ထောက်ပံ့ပေးဖို့ဖြစ်ပါတယ်။မုန်တိုင်းသင့်ခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအရေးပေါ်ရန်ပုံငွေ42တန်းလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေမလုံလောက်တာကြောင့်ရိတ်ခါထောက်ပံ့မှုလျှော့ချဖို့စီစဉ်နေချိန်မှာမုံတိုင်းကြောင့်လိုအပ်ချက်တွေပိုများလာတယ်လို့လည်းပြောဆိုထားပါတယ်ရှင်
။ မြန်မာအင်ဂျင်နီယာထိုင်းနိုင်ငံမှာတနင်္လာနေ့ကတိုက်ခဲ့တဲ့မုံတိုင်းကြောင့်ကျောင်းအားကစားရုံတစ်ခုအမိုးပြိုကျခဲ့ပြီးကလေးငယ်၄ဦးအပါအဝင်လူ9ဦးသေဆုံးခဲ့တယ်လို့ထိုင်းအစိုးရအရာရှိတွေကဒီကနေ့ပြောဆိုပါရတယ်။ဖီချစ်ခရိုင်တွေကစာသင်ကျောင်းတစ်ကျောင်းမှာကလေးငယ်တွေကစားနေတဲ့တွန်မိုးအဆောက်အဦမုံတိုင်းကြောင့်လုံးဝပြိုကျပျက်စီးသွားခဲ့ရတာကအခုလိုသေဆုံးခဲ့တာပါ။အသက်6နှစ်ကနေ73နှစ်ကြားကလေးငယ်တွေပါတဲ့အားကစားပွဲကျင်းပနေပြီးလာကြည့်သူတို့ချို့လက်ရှိနေချိန်ဒေတာစံတော်ချိန်ညနေ6နာရီခွဲလောက်မှာလေပြင်းမုံတိုင်းတိုက်ပြီးမိုးတဲထန်စွာရွာလို့ကျောင်းအားကစားရုံအဆောက်အဦအမိုးတွေပြိုကျပျက်စီးခဲ့တာပါရှင
်ဆူရနိုင်ငံမှာသတင်းတစ်ပတ်ကြာအပြစ်ခတ်ရစေးစတင်မဲ့ဒီကနေ့မှာပဲကာတွန်မြို့တော်မှာလက်နက်ကြီးနဲ့ပြစ်ခတ်တာတွေအပါအဝင်တိုက်ပွဲတွေဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်ဆူရန်စစ်တပ်အကြီးအကဲဘိုးချုပ်ကြီးအဗ်ဒူလာဘာဟန်နဲ့ပြည်သူစစ်ကောင်းဆောင်မိုဟာမက်ဟမ်တန်ဒါဂါလူတို့အကြားတနင်္လာနေ့နောက်ပိုင်းကစပြီးတစ်ပတ်ကြာအပြစ်ခတ်ရစေးဖို့သဘောတူခဲ့ကြတာပါဒါပေမဲ့လည်းပြစ်ခတ်မှုတွေနဲ့အကြမ်းဖက်ပဋိပက္ခတွေကတော့ဆက်ရှိနေသေးပါ Sorry Arabia နိုင်ငံ Jadash မြို့မှာဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေ American Sorry နိုင်ငံတို့ကဆွေးနွေးခဲ့ကြပြီးတဲ့နောက်တပတ်ကြာအပြစ်ရဖို့ကိုသဘောတူထားခဲ့ကြတာလည်းဖြစ်ပါတယ်အပြစ်ခတ်ရဆဲဖို့သဘောတူခဲ့တာနဲ့ပတ်သက်ပြီးဆူဒန်ဆိုင်ရာကုလအထူးကိုယ်စားလှယ်ကုလဂလုံးကြုံရေးကောင်စီအစည်းအဝေးမှာကြေညာချောင်းပြောဆိုခဲ့ပြီးဆူဒန်လူထုအတွက်တွေ့ဆုံဆွေးနွေးကြဖို့နှစ်ဖက်စလုံးကိုတိုက်တွန်းခဲ့ပါတယ်ရှင်
ဒီဘောနိုင်ငံကတောင်တက်သမားတဦးဟာကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကို28ကျင်းမြောက်တက်နိုင်ခဲ့ပြီးအေရက်တောင်ထိပ်ကိုကျင်းရင်အများဆုံးတက်နိုင်သူအဖြစ်ဆန့်ကျင်တင်ခဲ့တယ်လို့ဒီဘောအစိုးရတာဝန်ရှိသူတို့ကဒီကနေ့ပြောဆိုပါရယ်ပြီးခဲ့တဲ့သတင်းပတ်ကပဲ28ကျင်းမြောက်အများဆုံးတောင်တက်ဆန့်ကျင်ချိုးခဲ့ပြီးအခုနောက်ထပ်သတင်းတစ်ပတ်အတွင်းဒုတိယအကျင်းမြောက်တောင်ထိပ်ကိုတက်နိုင်ခဲ့တာပါဒီနေ့အေရက်တောင်တက်ရာသီအတွင်းသေဆုံးသူ12ဦးထိရှိနေချိန်မှာပဲခုလိုဆန့်ကျင်ချိုးနိုင်ခဲ့တာလည်းဖြစ်ပါရယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မအလေးမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့မိုခါဆိုင်ကလုန်းမုန်တိုင်းတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကကူညီကယ်ဆယ်ရေးတွေနဲ့ပတ်သက်လို့နောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်မိုခါဆိုင်ကလုန်းမုန်တိုင်းတန်အဆိုးဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကဒေသတွေမှာကူညီကယ်ဆယ်ရေးတွေအားနည်းနေတယ်လို့ဒေသခံတွေကပြောပါရယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာစာနာမှုအကူအညီပေးရေးအဖွဲ့တွေကအရေးပေါ်အကူအညီတွေအချိန်မီမရမှစိုးရိမ်နေချိန်မှာပဲဒေသခံတွေကလည်းအကူအညီတွေမရဘဲအခက်ကြုံနေရတာပါရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မိုခါမုန်တိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်ဆောက်ဖို့နဲ့မုန်တိုင်းတန်တဲ့ဒုက္ခသည်တွေအမိုးကအောက်ကိုရောက်ရှိဖို့ဒေသခံကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကလှုပ်ဆောင်နေကြတာပါရခိုင်ပြည်နယ်စစ်ကောင်စီအနေနဲ့ဒေသတွင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာမတွေ့ရသေးသလိုနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေလည်းလာရောက်ကူညီတာမရှိသေးဘူးလို့ရခိုင်အရေးကြွမ်းကျင်သူဦးဖေတန်းကပြောပါတယ
်ဒီနေ့အစိုးရပေါ်တော့ပြီးတော့ပြည်ထောင်စုအစိုးရသူတို့ကအစည်းအဝေးတွေထိုင်နေပြီးတော့ဒီမှာလာပြီးတော့ဝန်ကြီးတွေလာတယ်ပေါ့စစ်တပ်မှဆိုရင်မြို့နယ်အလိုက်အဲစစ်ကောင်းဆောင်တွေအဲဒီဖွံ့ဖြိုးရေးလုပ်ငန်းတွေတိုးတက်ရေးလုပ်ငန်းတွေလုပ်မယ်ဆိုပြီးတော့တတ်မှတ်ထားတာရှိတယ်အဲအဲ့လိုကုလားမှုတွေအဲ့ဒီပုံရိပ်တွေတော့ကျွန်တော်တို့တွေ့နေရတယ်ဒါမဲ့လောလောဆယ်ဒီပေါ်တော့ဒီပြန်လေထူထောင်ရေးမဆိုထားနေဘူးဟောကျွန်တော်တို့လောလောဆယ်အရေးပေါ်ကျေးဇူးရေပေါ့အမှုကအောက်ရောက်ရှိနေတဲ့ဇဝနီရှောင်းနေအဲ့ဒီအပိုင်းတွေကိုတောင်မှတိတိယောက်လောက်လှုပ်ဆောင်နိုင်တာမတွေ့သေးဘူးဆိုလို့ရှိရင်ဒါကူညီပံ့ပိုးမှုအပိုင်းတောင်မတွေ့ရသေးဘူးပေါ့နော်အဲ့တော့သူတို့ဘယ်လိုအစီအစဉ်မျိုးဘယ်လိုလှုပ်ဆောင်ထားရဲဆိုတာလည်းဝင်းလင်းမြင်တာမှမရှိဘူးနိုင်ငံကအကူအညီတွေလည်းရောက်မလာသေးဘူးအဲကိုအရှင်ရှင်ပဲဝေမျှပြီးတော့စားတောက်နေရတဲ့အရှင်တွေမျိုးရောက်နေတယ်ပေါ့ဒီတွင်ကအစီအစဉ်သာရှိနေတယ်လောက်ပဲကူညီနေတာတွေ့တယ
်စစ်ကောင်စီဘက်ကတော့ရခိုင်မြောက်ပိုင်းကပေါတော်ကြောက်တော်ရသေးတောင်ဘူးသီးတောင်စတဲ့မြို့နယ်တွေကိုကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးပစ္စည်းတွေပို့ဆောင်ထားတယ်လို့ပြည်내ကောင်စီကထုတ်ပြန်ထားပါတယ်ဒါအပြင်ပုံနှကျွန်းတပ်အားခွဲရုံကိုပြုတ်ပြင်နေတာ60ရာခိုင်နှုန်းလောက်ပြီးစီးနေပြီး60ရာခိုင်နှုန်းလောက်ပြီးစီးနေပြီးမေလအကုံပိုင်းလောက်မှာစစ်တွေမြို့တွင်ရှက်စစ်မီးတွေပို့နိုင်အောင်လှုပ်ဆောင်နေတယ်လို့လည်းဖော်ပြထားပါတယ် ရခိုင်ပြည်နယ်မှာလက်ရှိအခြေအနေမုံတိုင်းတန်တဲ့ပြည်သူတွေဟာနေအိမ်တွေပြုပြင်ဖို့ခက်ခဲနေကြသလိုမိုးမကြမီလုံခြုံတဲ့အမိုးကအောက်ရောက်ဖို့ကိုအရေးပေါ်အကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်။ပုံနှကျုံမျိုးနဲ့တော်ဖြားချောင်းဒေသမှာဆိုရင်လဲကျေးရွာတိုင်းလိုလိုပျက်စီးသွားပြီးလက်ရှိအခြေအနေကူညီကယ်ဆယ်ရေးတစုံတရာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။တော်ဖြားချောင်းဒေသအထက်တင်ပုံနဲ့ကျေးရွာအုပ်စုမှာဆိုရင်ကျေးရွာ၉ရွာအထိရှိပြီးစာဝတ်နေရင်းနဲ့အမိုးကာအရေးပေါ်လိုအပ်နေတယ်လို့တင်ပုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးတန်းဝင်းကပြောပါတယ
်ကျွန်တော်တို့အထက်တမန်ကျေးရွာအုပ်စုမှာအကောင်လုံးဘယ်လိုပြောမလဲလေတိုက်တဲ့အခါမှာတော့လေတိုက်တဲ့အချိန်ကာလမှာအကောင်လုံးအကောင်တွေလန်တယ်အင်းတွေပြိုတယ်နော်ဘဲဆန်တယ်မှတေးကြဗျာလူတမတော်တော်လေးနိုင်ကြတယ်ဗျာ၄၅ရောက်၆ရောက်လုံးလေအဲ့လိုအဲ့လိုမျိုးအချိန်လေးအဲ့လိုမျိုးအချိန်လေးရှိပါတယ်ခင်ဗျာဟုတ်အော်လက်ရှိမှာတော့ကျွန်တော်တို့စာဝတ်နေရင်းနဲ့ပြီးရောဟောလေအမောကရတဲ့အားလုံးနေကြအခုတော့ကျွန်တော်တို့ဒီတာလာတာပေါ်လီတို့ဘာလို့ရှာဖို့ဒီမှာဘုံတော့ရောက်ရောက်နေတဲ့အဲ့လိုမျိုးပါခင်ဗျာ။ဟု
တ်ရခိုင်ပြည်နယ်ကောင်စီရဲ့မေလ18ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာမုံတိုင်းကြောင့်နေအိမ်နဲ့စာတင်ကြောင်းအပါအဝင်အဆောက်အဦစုစုပေါင်း 2,400 ကျော်ပျက်စီးသွားပြီးဆုံးရှုံးမှုတန်ဖိုး 7,600 ကျော်အထိရှိတယ်လို့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာမေလ21ရက်နေ့အထိရရှိတဲ့စီးရင်အရမုံတိုင်းကြောင့်တိုက်ဆုံသူ148ဦးရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းတခြားသတင်းဌာနတွေမှာတော့ရခိုင်မှာမုံတိုင်းကြောင့်တိုက်ဆုံသူ400ကျော်အထိရှိတယ်လို့ဖော်ပြထားတာကိုတွေ့ရပြီးတိုက်ဆုံသူအတိအကျကိုတော့ VOA အနေနဲ့တိကျအတိပြုချက်မရသေးပါဘူး။ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ရခိုင်ပြည်နယ်နဲ့မကွေးတိုင်းတို့မှာအကူအညီတွေစပေးနေပြီလို့ Twitter လူမှုကွန်ရက်ကနေဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံးကတော့မြန်မာနိုင်ငံကမုံတိုင်းတန်တင့်သူတွေအကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ333သန်းတောင်းခံထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအပြင်ချင်းပြည်နယ်ကမတူပြီးမင်းတပ်စတဲ့မြို့နယ်တွေမှာလည်းနေအိမ်အဆောက်အဦတော်တော်များများပျက်စီးသွားတယ်လို့မင်းတပ်ဒေသခံတူကပြောပါတယ်။လက်ရှိမှာတော့လမ်းဘက်ဆက်သွယ်ရေးအခက်အခဲတွေကြောင့်ကူညီကယ်ဆယ်ရေးလှုပ်ဖို့ခက်ခဲနေသေးတယ်လို့လည်းသူကပြောပါတယ
်။ဒီတိုက်နယ်မင်းတပ်မြို့နယ်မှာဆန်တိုက်နယ်ပေါ့တိုက်နယ်ကပြောလို့ရှိရင်တိုက်နယ်17တောက်ဆောက်အဲ့ဒီဖက်ပါဝင်စင်တွေကတော်တော်များများပြတ်တဲ့ဟာကြီးအင်းဒီကိုအင်းကုံလုံးဒီလူနဲ့တိုက်တော့ဆွန်ထားတာဟာမော်ရီကုံလုံးပြက်စီးတာဒီဒီတို့အထဲမှာဆန်တပါးတို့ထောင်ထားတဲ့ဒီခါကြီးကိုလည်းကုံလုံးပြက်စီးဆုံးဆုံးတဲ့မိသားစုတော်တော်များများရှိတယ်မြို့ပေါ်မှာတော့မရှိဘူးနေဒီမှာလည်းတော်တော်များများရှိတယ
်ချင်းပြည်နယ်ကျမ်းမာရေးအဖွဲ့ CHO ရဲ့စီရင်အရာမုံတိုင်းကြောင့်နေအိမ်တစ်ထောင်နီးပါးပြက်စီးခဲ့တယ်လို့လူဦးရေ4000ကျော်အခက်ခဲကြုံနေရပြီးလူ80ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာတော့အိန္ဒိယနိုင်ငံကမုံတိုင်းကြောင့်ပျက်စီးသွားတဲ့ဒေသတွေအတွက်ကူညီကယ်ဆယ်ရေးပစ္စည်းတွေရန်ကုန်ကိုရောက်ရှိနေတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်စင်ကာပူနိုင်ငံကလည်းမုံတိုင်းတန်တဲ့ဒေသတွေကိုတွားကူညီမယ်လို့သိရပါတယ်ခင်ဗျာ။
ရခိုင်နဲ့ချင်းပြည်နယ်မှာအကူအညီအားနေတာကြောင့်မုံတိုင်းတင်ပြည်သူတွေအခက်ကြုံနေရတဲ့တဲ့ရင်ကိုစံကြောပြပြပေးခဲ့တာပါအခုတခါတော့ဘန်းမောက်နဲ့အင်းတော်မြို့နယ်တွေမှာတိုက်ပွဲတွေကြောင့်ဒေသခံထောင်ချီတိမ်းရှောင်နေကြရတဲ့တဲ့ရင်ကိုဆက်ပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းအထက်ပိုင်းကချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့ဘန်းမောက်နဲ့အင်းတော်မြို့နယ်တွေမှာဒီအပိုင်းတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကနေရက်ဆက်ဆိုသလိုတိုက်ခိုက်တာတွေလည်းရှိနေပါတယ်ရဲတပ်တစ်ပတ်နီးပါးကြာတိုက်ပွဲပြင်းထန်နေတာကြောင့်ဘန်းမောက်နဲ့အင်းတော်နယ်ကဒေသခံ1000နီးပါးဟာနေရက်ဆွန်ခွာတင်းရှောင်နေကြရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင
်ဗမောက်မြို့နယ်အနောက်ဘက်ခြမ်းမှာဒီလ18ရက်နေ့လောက်ကစတင်ပြီးနေ့စဉ်ဆိုသလိုတိုက်ပွဲတွေပြင်းထန်နေတာပါတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကတက်ခိုက်တာရှိခဲ့ပြီးမနေ့ကနဲ့ဒီကနေ့တို့မှာလည်းလေကြောင်းကတက်ခိုက်တာရှိကြောင်းဗမောက်ဒေသခံတူဦးက VOA ကိုအခုလိုပြောပြပါတယ
်ဗမောက်ဘက်ကနေကတော့ကျွန်တော်တောင်လယ်ဘက်မှာအမေကလေတုံးကြီးကလည်းတော့ဒီနေ့လည်းဒီဝက်ပြီးတော့မှဖြစ်သွားတယ်။မနေ့ကလည်းလာတော့ဒီနေ့လည်းလာဒီနေ့မှဟိုနေ့ကဖြစ်တာတော့လည်းပြင်းတယ်လည်းကျိုးကြိုက်တယ်ကျိုးကြီးလည်းခြောက်တယ်။တန်ရကပါခင်ရောလာမှဖြစ်တယ်။ဒီတစ်ခေါက်ကအကိုက်ကြီးလုံးတိုက်ပွဲပါတယ်ဘယ်လိုလဲလဲဖြစ်သွားတယ်။ဒီနေ့ကတော့နေ့တိုင်းလူတွေကတော့ကျင်းတော့တွေကတော့အများဆုံးဝင်းနေတာ
။ပါထွန်ရွာဘက်မှာဒီလ20ရက်နေ့ကပြစ်ခတ်တာဖြစ်ပြီးကန်ကြီးကုန်းရွာဘက်မှာတော့လွန်ခဲ့တဲ့နှစ်ပတ်ခန့်ကပြစ်ခတ်တာလို့ပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာစစ်ကောင်စီ SNA ရှမ်းနီပူပေါင်းတပ်နဲ့ KIA ကချင် PDF ပူပေါင်းတပ်တွေအကြားဖြစ်ပွားနေတာလို့ပြောပါတယ်။ဗမောက်မြို့နယ်နောက်ဖက်ချမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာနလကျော်လောက်ကြာမြင့်ပြီးတိုက်ပွဲဖြစ်ပွားနေရတဲ့နီးကပ်တဲ့ကျေးရွာတွေကဘေးလွတ်ရာကိုတိမ်းရှောင်နေကြရကြောင်းလည်းပြောပါတယ်
။ဟောဗမောက်မြို့မှာတိုက်ပွဲဖြစ်တာကကြာပြီးဗမောက်နောက်ချမ်းမှာဆိုရင်ကနလလောက်ရှိတယ်။ဒီကြားဒီကြားကြီးဖြစ်တယ်အဲ့တော့ဒီရရရကျွန်တော်ဘောင်းတော့ဆက်လိုက်ကြောင်းလဲမလို့လားတော့အကန်ကြီးတို့ ပါထော်ရဲအဲ့ရွာတွေအကုန်လုံးပြန်ဆောင်ရတယ်နောက်ပြီးတော့ဟိုအနောက်ဘက်ကမန်စီကြီးတိုက်နေတဲ့ကကျွာရီတော်တော်များများနဲ့ဆောင်ရတယ်ဘယ်မလောက်ကိုယ်ချင်းတော့ဘယ်လိုပြန်ဆောင်ရလဲနှစ်ခေါင်းကျော်ရှိတယ
်ဗမောက်မြို့နယ်တွင်တိုက်ပွဲတွေ2022ခုနှစ်နှစ်လယ်ပိုင်းလောက်ကစတင်ခဲ့တာပါအစပိုင်းမှာဗမောက်မြို့နယ်တောင်ပိုင်းမှာစတင်ပြီးနောက်ပိုင်းမှာအနောက်ပိုင်းကိုကူးဆက်ခဲ့တာဖြစ်ပါတယ်ဒေသခံတချို့ကဗမောက်မြို့နယ်အတွင်းစစ်ဆောင်ပြည်သူ1000ကျော်လောက်ရှိကြောင်းပြောဆိုတာလည်းရှိနေပါတယ်ဗမောက်မြို့နယ်နဲ့ဆက်ဆက်နေတဲ့အင်းတော်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ဒီတိုက်ပွဲတွေကတော့စစ်ကောင်စီတပ်နဲ့ဒေသခံ PDF ចောင်းသားတပ်ဖြစ်တဲ့ ABSDF ပူးပေါင်းတပ်တွေအကြဖြစ်ပွားနေတာလို့ဒေသခံတွေကပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအင်းတော် PDF တွေနဲ့နှိစပ်သူတို့ကအခုလိုပြောပါတယ်
။ဟောအင်းတော်ရဲ့အခြေအနေကတော့ဟိုမိုးတင်းရဲ့ရတာကမှဖြစ်နေတယ်မနေ့ကတော့အခုချိန်ကြည့်ဖို့ဗျာဒီကမှတလည်းမကြည့်မှချုပ်နေတယ်။ဒီရင်ကလည်းဆက်တမာကြီးမိမိမဆယ်လုံးမှာတို့ရောက်ပြီဗျာ။ဟုတ်တယ်ဒီနေ့လည်းလာပြီတော့ဗျာ။ကျွန်တော်တို့မမီးတာတော့ကစဖြစ်တယ်ဗျာ။မမီးတာတော့ကတော့သူတို့က15ရောက်လောက်ကြတယ်ဗျာ။ကျွန်တော်တို့ကတော့ဒါညာအမြင့်ကြီးရတာမရောက်ကြရတော့ဒီနေ့ရတော့ကျွန်တော်တို့လုံးဝဆက်ပြေအကြည့်ကြတော့ယူနေလေရဒီသူတို့ကဒီရှိပွင့်ကတော့အကုန်လုံးပြွားလာတယ်လူလာကူတယ်လူတော့ပြောတာပေါ့ဗျ
တိုက်ပွဲကြောင့်ထိခိုက်သေးဆုံးတဲ့စီးရင်ကိုတော့ဒီကြအတီးပြုတ်နိုင်တာမရှိပါဘူးအင်းတော်မျိုးနယ်ကဒေသခံပြည်သူတွေဟာတနင်္လာနေ့တိုက်ပွဲဖြစ်ပွားခြင်းကစပြီးတိမ်းရှောင်နေကြကြောင်းလဲအခုလိုဆက်ပြီးပြောပါတယ
်ဒီနေ့ကဆောင်ပြီးသားလို့ပြောရကျွန်မလီရုံကတော့ဒီနေ့ဆောင်ကြတာပါလေဗျာအခုဆိုလို့ရှိရင်ကိုလေးရောရှိရောလောက်ဆောင်ရလို့ပြောရဗျာယွာတာယာရေမိုတိရေကျွန်တော်တို့ဟိုအောင်ကုန်းနန်ဒာအင်းဒင်းဘုံကိုတာပေါ်ပေါ်ဗျာအခု2000ကျော်တော့ရှိနေရအဲကျွန်တော်တို့မြို့ပေါ်ကိုမဆောင်ကြဘူးဗျာအခုကျတော့ကျတော့ကျွန်တော်တို့ဟိုတော်ရဲတို့ဟိုလေဒီအင်းဒင်းတို့ဘာလို့အဲ့ဒါလို့မင်းမကြီးရဲ့ယွာတို့ကိုရောက်အဲ့လိုပဲဆောင်ကြရတယ်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတိတ္တသမ8,000လောက်ရှိလာကြောင်းနဲ့2023ခုနှစ်အတွင်းမှာလူ4,000ခွဲလောက်အတွက်အရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတွေလိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကူညီဆောင်ရွက်ရေးယုံ UN OCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ
တိုက်ပွဲတွေကြောင့်ဗမောင်းနဲ့အင်းတော်မှာဒေသခံထောင်ချီတိတ်ရှောင်နေကြရတဲ့တင်ကိုကိုစောဝင်းလိုင်းကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲစကိုင်းတိုင်းဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းကံဘလူမြို့နယ်တောင်ချန်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေကရက်တက်တပတ်ကြာနည်းမြင့်ရှင်းလင်းရေးစစ်ကြောင်းဝင်ခဲ့ပြီးအ ਨੇ စုံကျေးရွာ15ရွာထပ်မင်းမီးရှို့ခဲ့တာကြောင့်အ ਨੇ စုံနေအိမ်800ဝန်းကျင်နီးပါးဆုံးရှုံးခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အခုတော့စစ်ကြောင်းတွေထွက်သွားပြီးတဲ့ကျေးရွာတွေကိုဒေသကာကွယ်ရေးအဖွဲ့တွေကမိုင်းတွေထောင်ထားခဲ့တာရှိမရှိစစ်ဆေးပြီးဒေသခံတွေရွာကိုပြန်ဝင်နိုင်ကြဖို့ဆောင်ရွက်ပေးနေကြတယ်လို့ပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင
်။စကိုင်းတိုင်းကမ်ဘလူမြို့နယ်တဲကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမေလ18ရက်နေ့ကနေစပြီးတော့အင်အားအလုံးရင်းနဲ့စစ်ကြောင်း၄ကြောင်းခွဲပြီးတော့နေမြေရှင်းလင်းရေးဝင်ရောက်ခဲ့ပါတယ်။ဒါကြောင့်ကျေးရွာ30ကျော်လောက်ကဒေသခံပြည်သူတွေစစ်ဘေးရှောင်နေကြရပါတယ်။ခမာယ368နဲ့361စစ်ကြောင်းတွေကအင်အား150ဝန်းကျင်လောက်ရှိနေကျေးရွာတွေထဲကိုဝင်ရောက်ပြီးတော့နေအိမ်တွေကိုမိရှို့ခဲ့တယ်လို့ဒေသခံပြည်သူတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ခမာယ368က10ရွာကျော်ကိုမိရှို့ခဲ့ပြီးတော့ခမာယ361ကအနည်းဆုံး4ရွာလောက်ကိုမိရှို့ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပြပါဗျ
။ရှို့သွားတာဟိုတူဘောနဲ့ဆရှို့သွားတာပဲ။တူဘောရင်းနဲ့နောက်ပြီးတော့ဖလန်ကြိုင်းစုတက်ဖို့ကိုနောက်ပြီးတော့ကျွန်တော်တို့ဟိုရောမကြီးကိုရွာရတော့အများကြီးပြရှို့ခံတာ။အလုံး368ကအဲဒီဆေးရွာကြော်ကြော်ရှို့သွားတယ်ဗျ။368ကလည်းရှို့တယ်။368က500ရှို့သွားတယ်။
စစ်ကောင်စီကမီးရှို့ထားတဲ့ကျေးရွာတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းပြီးတာတွေရှိတယ်လို့စစ်ကြောင်းတွေနဲ့နီးနေသေးတဲ့ရွာတွေကိုတော့ဝင်ရောက်ရှင်းလင်းတာမလုပ်နိုင်ကြသေးတဲ့အတွက်အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူး။ဘုတ်ကုန်းကျေးရွာဟာအင်ဂျီ600ကျော်ရှိတဲ့ကျေးရွာဖြစ်ပါတယ်။အဲ့ဒီကျေးရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးတော့မီးရှို့ပြီးတဲ့နောက်မှာတော့နေအိမ်45လုံးပဲကျန်ခဲ့တော့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကောင်စီတပ်တွေဝင်လာတဲ့လမ်းတစ်လျှောက်ကကျေးရွာတွေကိုမီးရှို့ခဲ့တာမှာတော့အင်ဂျီအနည်းဆုံး800ဝန်းကျင်လောက်မီးလောင်ကျွမ်းခဲ့တယ်လို့ ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။ဖုတ်ကုန်းရွာဆိုရင်အင်ဂျီ600လောက်ရှိတယ်55လုံးပဲကျန်ခဲ့တယ်။အင်ဂျီတော့နေတယ်ဒါမှရွာနဲ့ချိန်ကြည့်တာပေါ့နော်။ဖလန်ကြိုင်ဆိုအင်ဂျီ100လောက်ရှိတာဟို20ကျော်ရှို့သွားတယ်30လောက်။ငရဲနေတာအင်ဂျီ50လောက်ရှို့သွားတယ်။နောက်ဟိုတိုးဘူးဆိုရင်အင်ဂျီလေးက80 90လောက်ရှိတာ18လုံးရှို့သွားပါပေါ့နော်။ဆုံးရရှိရတယ်လို့နေမယ်မထင်ဘူးကြီး။ဟုတ်ကုန်းမှာကအင်ဂျီ900ကျော်လောက်ဆိုတော့ဆုံးရရှိရတယ်လို့နေမယ်မထင်ဘူ
း။ကမ်းဘလူမြို့နယ်တောင်ချမ်းမှာအရင်ကတည်းကနေမြေရှင်းလေးစစ်ကြောင်းတွေထိုးစစ်နေကြေးရွာတွေမိရှုခံရတာကြောင့်ရွာတွေထဲကိုပြန်မဝင်ရဲကြပဲအများအားစစ်ဆောင်နေကြရတဲ့ကြေးရွာတွေလည်းရှိပါတယ်။ကမ်းဘလူမြို့နယ်မှာဧပြီလကနေအခုမေလတဲ့အထိစစ်ကြောင်းတွေမပြတ်ဝင်ရောက်ပြီးတော့နေမြေရှင်းခံနေရတာကြောင့်စစ်ဘေးရှောင်ဥယေကတိုးတဲ့တိုးလာနေပါတယ်အခုဆိုရင်စစ်ဆောင်အရေးအတွက်ဟာ9000ဝန်းကျင်ထိရှိလာနေပြီလို့စစ်ဆောင်ကူညီရေးဆောင်ရွက်ပေးနေကြသူတွေကပြောပါတယ်ရှင
်စကိုင်းတိုင်းကမ်းဘလူးမြို့နယ်ဘက်ကမြို့နယ်ဘက်မှာစစ်ကောင်စီရဲ့စစ်စင်ရေးကြောင့်အင်ချေရာနဲ့ချီမီးလောင်ပျက်စီးခဲ့တဲ့တဲ့မတ်စုမုံပြောပြပေးခဲ့တာပါအခုဆက်ပြီးတော့ပြည်ပရောက်မြန်မာအလို့သမားတွေမိသားစုတွေစီပြန်ပို့တဲ့ငွေပမာဏနဲ့ပတ်သက်တဲ့တဲ့ပြပို့ချက်ကိုပြောပြပေးပါမယ်ပြည်ပရောက်မြန်မာအလို့သမားတွေလွန်ခဲ့တဲ့6လအတွင်းအိမ်ပြန်ပို့တဲ့အမေရိကန်ဒေါ်လာ1500ကျော်ရှိခဲ့ကြောင်းတရားဝင်ကိန်းဂရန်တွေကဖော်ပြပါတယ်ထိုင်းမလေးဂျပန်နဲ့စင်ကာပူဒီ၄နိုင်ငံကအဓိကပေးပို့တဲ့ဝင်ငွေတွေကိုစုပေါင်းပြီးသက်ဆိုင်ရာတန်ယုံတွေကတင်ပြလာခဲ့တာပါဒီပါထွက်အလုံးလုံးမှာမိသားစုစားဝတ်နေရေးကိုဖြည့်ရှင်းနိုင်တဲ့အခြေအနေကိုရောက်လာပြီးတဲ့နောက်မှာအခုလိုပြည်တွင်းလွှဲပြောင်းငွေပမာဏလည်းတဖြည်းဖြည်းများလာခဲ့တာပါရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုခင်မောင်စိုးမင်းကပြောပြပေးပါရှင်
2022ခုနှစ်နိုဝင်ဘာလ၁ရက်နေ့ကနေ2023ဧပြီလ28ရက်နေ့အထိမြန်မာအလို့သမားအများစုရှိကြတဲ့ထိုင်းမလေးရှားဂျပန်နဲ့စင်ကာပူနိုင်ငံတို့ကမြန်မာတွေလွှဲပြောင်းလိုက်တဲ့ငွေပမာဏဟာအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်ရှိတယ်လို့သက်ဆိုင်ရာတန်ယုံအသီးသီးကထုတ်ပြန်ခဲ့တာပါမြန်မာဘူပန်ရဲ့စည်ရင်းတွေအရဒါဟာ2022ခုနှစ်ပထမ6လတာပမာဏရဲ့ထက်ဝက်ကျော်ဖြစ်ပါတယ်ပြည်ပရောက်မြန်မာတွေက Western Union RIAMoneyGram စတဲ့တရားဝင်နိုင်ငံတကာငွေလွှဲစနစ်တွေကနေပြည်တွင်းဗန်14ခုကိုလွှဲပြောင်းပေးခဲ့ကြတာပါစစ်ကောင်စီဟာ2022ခုနှစ်မေလကစပြီးပြည်ပကိုမြန်မာအလို့သမားတွေပြန်ပြီးဆေလွတ်ခဲ့ပါတယ်အများစုကထိုင်းနဲ့မလေးရှားကိုရောက်သွားကြတာပါထိုင်းတစ်ခုတည်းမှာတင်တရားဝင် MOU လုပ်သားကတစ်နှစ်အတွင်းတသိန်းခွဲကျော်သွားပြီဖြစ်ပါတယ်ပြည်ပကိုအလို့သွားလုပ်တဲ့မြန်မာတွေရဲ့လစာဘယ်လောက်ရာခိုင်နှုန်းကိုပြည်တွင်းကိုမဖြစ်မနေလွှဲပြောင်းပေးရမယ်ဆိုတာကိုစစ်ကောင်စီရဲ့အလို့သမားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာပွင့်စန်းကမကြာသေးခင်ကအကြံပြုခဲ့တာပါဒါပေမဲ့လက်ရှိအချိန်မှာတော့ MOU အလို့သမားတွေစီညွှန်ကြားချက်မလာသေးဘူးလို့အလို့သမားတချို့ကပြောပါတယ်အလို့သမားရေးဌာနအမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းကတော့ဒါကိုညှိနှိုင်းနေစေဖြစ်ကြောင်း VOA ကိုပြောပါတယ်ဒါည
ှိနှိုင်းနေစေလို့ဖြစ်ပါတယ်ကျွန်တော်တို့ဒီကဘလုံးလေးကိုမပြောနိုင်သေးပါဘူးကျွန်တော်တို့တောင်းလိုက်တော့ဟိုခုနပြောတဲ့အလုံးမျိုးစလိုက်တော့ကျွန်တော်တို့အဒီပေါ်မှာဆွေးနွေးနေကြတဲ့ဖြစ်ပါတယ
်အခုလိုများပြားတဲ့လွှဲပြောင်းငွေပမာဏကိုကြည့်မယ်ဆိုရင်မြန်မာရွှေပြောင်းအလုံးသမားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုမြင်ရကြောင်းရခိုင်အလုံးသမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်က VOA ကိုပြောပါတယ်ဒါကြောင့်ရွှေပြောင်းအလုံးသမားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုလည်းအစိုးရတိုင်းကတာဝန်ယူမှုရှိရှိဖြည့်ရှင်းပေးဖို့မျှော်လင့်ကြောင်းသူကပြောပါတယ
်ဒီငွေပို့တာမပို့တာဘယ်လောက်ပို့ရပြန်မပို့ရဘူးဆိုတဲ့ဟာကဒီ personal ဒီပို့တော့ပုံကိုရေးရေးလုံဆောင်ချက်ဖြစ်တယ်ဒီနေ့မှတော့ပိတ်ဆံတစ်ကောင်ရတယ်မနေ့ကဒီလမှာပိတ်ဆံတစ်ကောင်ရတယ်ဒါကိုတော့စာချုပ်မှာပါတဲ့အတိုင်းမသိခံမသိလေးသိခံလေးသိပေးရမယ်ဆိုတဲ့ဟာတော့သူပြေချံပေးနိုင်မှာပေါ့ဒီမနေ့ကတစ်ဘက်ခါကျရင်သူနေမခေါ်လို့မပေးနိုင်ရင်တော့ဘယ်လိုလုပ်မလဲနောက်တစ်ဘက်ခါကျရင်စိတ်ယုံပိတ်သွားရင်ဘယ်လိုလုပ်မလဲနောက်တစ်ခါကြာရင်သူမတူတစားတစ်ခုခုအန်ဒီရှိသွားရင်ဘယ်လိုလုပ်မလဲဒီပြဿနာတွေကိုပြန်ကြည့်ရမယ်သူကတင်းအောင်တမနေပြီးတော့တလောက်ကိုပိတ်ဆံဘလောက်ဘလောက်ပေးရမယ်ဆိုတာစာချုပ်ဘလိုပဲရှောက်ခဲရှောက်ခဲဒါကိုပေးနိုင်မယ်ဆိုတော့ပို့ကောင်းတာပေါ့ဒါကိုလိုသမားတွေတက်ပို့အကျိုးရှိတယ်ကိုမြန်မာနိုင်ငံမှာကြံသေးတယ်မိတော်စုတွေလည်းပို့အကျိုးရှိတယ်ဒါပေမဲ့ဒီပိတ်ဆံတွေမပို့နိုင်ဘူးဆိုလို့ရှိရင်ဟိုဒီပို့ကိုတရားရှင်စီကိုဒီဆွေးရထင်းနဲ့တနည်းပြရဆက်လက်ကောက်ယူပြီးတော့ဘလိုပုံစံမျိုးနဲ့ကုညီမယ်ဆိုတဲ့ဟာကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်ဆိုတာကိုကျွန်တော်နည်းနည်းမြင်တာပေါ့နော
်မြန်မာအလို့သမားရေးဌာနရဲ့စည်ရင်းအရာဆိုရင်2014ခုနှစ်ကနေ2022ခုနှစ်အထိပြည်ပရောက်မြန်မာတွေကပြည်တွင်းမှာရှိတဲ့မိသားစုတွေစီပြန်ပို့တဲ့လွှဲပြောင်းငွေဟာအမေရိကန်ဒေါ်လာ 6152.34 တန်းရှိပါတယ်မြန်မာဘူဘန်ဟာနိုင်ငံညာငွေလိုအပ်ချက်ကိုဖာထေးနိုင်ဖို့ကုန်သွယ်ရေးမှာမူဝါဒအပြောင်းလဲတချို့ကိုလုပ်ခဲ့တယ်လို့နိုင်ငံခြားငွေလွှဲတွေအတွက်လဲကျန်းငွေအပိုဆောင်ပေးတာမျိုးတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆင်းမင်းပြောပြပေးကြတာပါရှင
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လဲနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American Tan ရဲ့2023ခုနှစ်မေလ23ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 93.3 ညနဲ့93.3ညလိုင်းဒိုမီတာ51 kHz 58.9 စနေနေ့တွေမှာဆိုရင်လဲလိုင်းလက်မီတာ190 kHz 1509ရောကနေဓာတ်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်အစိုးရအတုံးစည်းရိတ်အတည်ပြုဖို့ဆက်လက်ဆွေးနွေးနေဆဲဖြစ်တဲ့အကြောင်းပြောပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေ VNN က Robusta Coffee တွေအကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လခီးသွားအစီအစဉ်နဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ရင်းမြန်မာပြည်ကအိမ်ကိုမပြောင်းနိုင်ကြသူတွေဘဝအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါတစ်ခုကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ဂတီတို့တနင်္လာနေ့ကတွေ့ဆုံပြီးအစိုးရအကြွေးချေးယူနိုင်တဲ့ပမာဏဘယ်လိုတိုးမြင့်မလဲဆိုတာဆွေးနွေးခဲ့ပေမဲ့လည်းသဘောတူညီမှုမရခဲ့ကြပါဘူး။ဒါပေမဲ့လည်းအမေရိကန်ဒေါ်လာ 31.4 ထရီလီယံရှိနေပြီဖြစ်တဲ့အမေရိကန်အစိုးရရဲ့အကြွေးငွေချေးယူနိုင်တဲ့ပမာဏတိုးမြင့်မှုဆက်ဆွေးနွေးကြဖို့သဘောတူခဲ့ကြပြီးDemocrat နဲ့ Republican တွေအကြားဘယ်လိုသဘောထားရှိသလဲဆိုတာကို VOA သတင်းတော် Veronica Bedares Eclesiris သတင်းပေးပို့ထားတာနဲ့အတူ Rider သတင်းကိုအခြေခံပြီးကိုငိမ့်ချန်ကပြောပြပေးပါမယ်ရှင
် American သမ္မတ Joe Biden နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy တို့တနင်္လာနေ့ကတွေ့ဆုံပြီးအစိုးရအကျွေးချေးယူနိုင်တဲ့ပမာဏတိုးမြင့်မှုဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီမှုမရခဲ့ကြပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌဘက်ကဗဟုအစိုးရရဲ့ဘတ်ဂျက်ငွေအတုံးစည်းဖြတ်တောက်ဖို့ဖိအားပေးနေပြီးဒီကိစ္စအပေါ်သမ္မတအင်ဂျူရောဘက်ကလည်းအစွန်းရောက်တယ်လို့ယူဆပြီးသမ္မတအနေနဲ့ Republican တွေလက်မခံတဲ့အခွန်တိုးကောက်ဖို့အတွက်တိုက်တွန်းနေတာပါ။ American သမ္မတ Biden က
Okay, well, I'm glad the speaker's here today. We're optimistic we may be able to make some progress because
ကျွန်တော်အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမှာရှိတဲ့အတွက်ဝမ်းသာပါတယ်ကျွန်တော်တို့တိုးတက်မှုတစုံတရာလုပ်နိုင်မယ်လို့အကောင်းမြင်ပါတယ်အကြောင်းကတော့အကျွေးတွေပြန်မပေးတော့တာမျိုးလုံးဝမလုပ်ချင်လို့ပါကျွန်တော်တို့တခုခုဖြစ်အောင်လုပ်ပါမယ်ကျွန်တော်တို့ပေးရမယ့်ကိစ္စတွေမှာမပေးဘူးဆိုရင်အမေရိကန်တွေရဲ့စီးပွားရေးကိုတေချာပေါက်ထိခိုက်မှာပါတကယ်တော့တကဘာလုံးထိခိုက်မှာပါဒါကြောင့်အစိုးရလူငွေရှော့ချဖို့သဘောလဲတူထားပါတယ်
။အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီကအစိုးရအတုံးစည်းဖြတ်တောက်ဖို့ပြင်းပြင်းထန်ထန်တောင်းဆိုထားတာပါ။ဒီကိစ္စကတိတ်အရေးကြီးတဲ့အတွက်နောက်ရက်တွေမှာလဲသမ္မတနဲ့နေစဉ်တွေ့ဆုံဆွေးနွေးဖို့ရှိနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီကပြောပြီးသတင်းတောက်တွေကိုအခုလိုပြောပါတယ်
။ So we just came back from the White House. I thought the meeting was productive.
ကျွန်တော်တို့အခုပဲသမ္မတအင်ဂျီရောကပြန်ရောက်တာပါဆွေးနွေးပွဲကတော့အကျိုးရှိတယ်လို့ထင်ပါတယ်အရင်ကတွေ့ဆုံတာတွေထက်ပိုးပြီးတော့အလုပ်ဖြစ်တယ်လို့လည်းထင်ပါတယ်ဒါပေမဲ့လည်းကျွန်တော်တို့မှာသဘောမတူတာတွေရှိပါသေးတယ်ကျွန်တော်တို့ဝန်ထမ်းတွေကိုဆက်ပြီးတော့ဆွေးနွေးဖို့ညလုံးပေါက်ဆက်လုပ်ဖို့ညွှန်ကြားထားပါတယ်ကျွန်တော်တို့ဘယ်နေရာတွေမှာသဘောမတူတာလဲနောက်ပြီးတခြားအလုပ်ဖြစ်မဲ့အကြံဉာဏ်တွေကိုလည်းရှာခိုင်းထားပါတယ
်သမ္မတဘိုင်ဒန်အဆိုပြုထားတဲ့တထေးတွေနဲ့အမေရိကန်လုပ်ငန်းကြီးတွေအပေါ်အခွန်ကင်းလွတ်ခွင့်ပေးထားတာကိုရုတ်သိမ်းမဲ့အဆိုကိုလက်မခံရတဲ့အကြောင်းကိုအမေရိကန်အောက်လွှတ်တော်အမတ်ဂျိုဒီအရင်တန်က ABC ရုတ်တံရဲ့ This Week အစီအစဉ်မှာအခုလိုပြောပါဗျာ
I think the American people understand that the cost of living crisis that they're suffering with
နေစဉ်ကုန်စည်နှုန်းတွေတက်လာတဲ့ကိစ္စဟာအစိုးရအတုံးစိတ်များလို့ဖြစ်ပြီးအခွန်နည်းလို့မဟုတ်ဘူးလို့အမေရိကန်ပြည်သူတွေနားလည်ထားတယ်လို့ကျွန်တော်မြင်ပါတယ်ကိုဗစ်အတွက်အခွန်ငွေတွေစံချိန်တင်သုံးထားသလို2021ခုနှစ်မှာလည်းစံချိန်တင်အခွန်ငွေတွေရထားပါတယ
် Republican တွေကသူတို့လိုချင်တာမရဘူးဆိုရင်စီးပွားရေးတစ်ခုလုံးကိုဖျက်ဆီးမယ်လို့ချိန်ချောက်နေတဲ့အကြောင်း Democratic အထက်လွှတ်တော်အမတ် Chris Van Hollen က ABC ရုပ်သံကိုအခုလိုပြောပါတယ်
if you default
ကျွန်တော်အကျိုးမပေးတော့ဆိုရင်စီးပွားပြတ်ခတ်ဆိုင်မှာပါလူဟာ18တန်းလောက်လောက်လိုက်မှဖြစ်မှာပါအတုံးလုံးတွေလည်းတက်မှာပါအမေရိကန်ပြည်သူတွေအတွက်အရာအလုံးဈေးကြီးကုန်မှာပ
ါတကယ်လို့ငွေချေးယူနိုင်တဲ့ပမာဏကိုမတိုးမြင့်နိုင်ဘူးဆိုရင်ခက်ခဲတဲ့ရွေးချယ်မှုတွေကိုလုပ်ရမှာဖြစ်တဲ့အကြောင်းဘန်နာယီဝန်ကြီးဂျန်နက်ယယ်လင်က NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာအခုလိုပြောပါတယ
် We have to pay interest in principal on outstanding debt
ကျမတို့ပေးရမယ့်အကြွေးတွေကအတိုးတွေကိုပေးရမှာပါလူမှုဖွံ့ဖြိုးရေးအစီအစဉ်ကအဖိုးဖွားတွေအတွက်ပေးနေရရောစစ်သားတွေကိုပေးရမယ့်လစာတွေရောဒါတွေကပေးကိုပေးရမှာပါဘ ਹੁ အစိုးရအတွက်အလုပ်လုပ်ပေးထားတဲ့ contractor တွေနဲ့တချို့ပေးရမယ့်ကိစ္စတွေကိုပေးနိုင်တော့မှမဟုတ်ပါဘူ
းအမေရိကန်လွှတ်တော်မှာ Republican နဲ့ Democrat တွေသဘောတူညီမှုမရဘူးဆိုရင်တော့ဇွန်လ၁ရက်နေ့မှာအမေရိကန်အစိုးရအနေနဲ့လက်ထဲမှာငွေရှိတော့မှမဟုတ်ဘူးလို့ဗန်ဒာယီဝန်ကြီးကျန်တဲ့ရေလန်ကခံမှန်းထားပါရခင်ဗျာ
အမေရိကန်နိုင်ငံရေးကြောင့်တရင်ဆောင်မကိုကိုငိမ့်ချန်းကတင်ဆက်ပေးခဲ့တာပါအခုတော့အင်္ဂါညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကဘာဒလခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးခြင်းပါတယ်ထိုင်းနိုင်ငံမှာမိုးရသည့်အစာပြိုးပြီးစပားဆိုင်ရသည့်မှာစပားအထွက်တိုးဖို့ထိုင်းပြည်ကိုအမှုထားပြီးလဲထော်မင်္ဂလာကျင်းပခဲ့ပါတယ်ရုရှားနိုင်ငံသားတွေအမေရိကန်အတွက်လျှို့ဝှက်သရှုလုပ်ပေးပါလို့အမေရိကန်ဗဟိုထောက်လှမ်းရေး CIA ကလူသိရှင်းကြားကြေညာပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမေလလယ်ကကျင်းပခဲ့တဲ့မိုးရွာစီစာတော်ဝင်လက်ထွန်မင်္ဂလာအခမ်းအနားကိုတော့ဘီရင်မဟာဝိဇယလောင်ကုန်းနဲ့မိဖုရားစုတီတာတို့ကြွရောက်ချီးမြှင့်ကြတာပါ။ဘိုးရသည့်အစပြုပြီးတော့စပားဆိုင်ရာသည်ရောက်လာတော့မယ့်ထိုင်းနိုင်ငံမှာလုပ်ငန်းကိုင်ငံကောင်းလို့စပားအထွက်တူဖို့အတွက်ထိုင်းဘီရင်မင်းမြတ်ကိုအမှုထားပြီးတော့လက်ထုံမင်္ဂလာကျင်းပခဲ့တာဖြစ်ပါတယ်။ရေရင်မြစ်ဘောတိတီရဖို့ထွေရဆိုင်ပြုမှုတွေကောင်းမွန်ဖို့ပို့ဆောင်ရေးချောမွေးဖို့နိုင်ငံတကာအကုံသွယ်ရေးတိုးတက်ပြီးတော့စီးပွားရေးပိုကောင်းဖို့ရည်ရွယ်ပြီးတော့ရိုးရာအစဉ်လာနဲ့ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုလယ်သမားတော်တော်များများရောက်အောင်လာခဲ့ကြပြီးတော့စပားဆိုင်ရာသည်အစာစတိကျဖြန့်တဲ့စပယ်ဆေးတွေကိုအလို့ရကောက်ယူခဲ့ကြပါတယ်။ဒီမင်္ဂလာရှိတဲ့ပွဲမှာကျဲဖြန့်တာဖြစ်လို့ဒီစပယ်ဆေးတွေကလက်ကောင်းတယ်လို့ယူဆပြီးတော့ဒီစပယ်ဆေးကိုရရင်စပားကင်းတွေအောင်မယ်စပားအထွက်တိုးမယ်လို့သူတို့ယုံကြည်ကြတာပါ။ပထမဌာနေကလဲဆိုင်တဲ့စိန်နက်မီတိုက
ဘာว่าเป็นอะไรที่ดีเป็นอะไรที่เหมือนสวรรค์ประทานให้เหมือนของ
ဒီစဘာကနက်ပြီကကြာလာတဲ့စဘာပါဖုံးကြီးပါတယ်ကျမတို့စဘကင်းတွေအထွက်ကောင်းမယ်ဆင်ရီပေါ်ကျွယ်ပါလိမ့်မယ်လို့ပြောသွားခဲ့ပါတယ်ဒီလဲထွန်မင်္ဂလာခန်းနာမှာနွားဖြူတခြင်းလဲပါဝင်ပြီးတော့အစီမံတွေအဆစရရအဆင်ပြေဖို့အတွက်ရေရသဘောနဲ့နွားတွေကိုမြက်ကျွေးပြီးတော့ရမကလဲတိုက်ကျွေးခဲ့ပါတယ်နွားဆိုလိုတစ်ဆက်တည်းဂျာမနီနိုင်ငံမှာတော့နွားတွေဆန္ဒပြခဲ့ကြတာပါသူတို့ကဆန္ဒလဲပြရင်မြက်လဲစားရင်ဖြစ်ပါရဲ့ဟုတ်ပါရဲ့ဒီနွားလေးတွေကများသောအားဖြင့်မြက်ခင်းစကြက်မှာလွတ်လွတ်လပ်လပ်မြက်မစားရဘဲနဲ့ပိတ်လောင်ခံထားရတဲ့နွားတွေပါဒီတော့မေလ18ရက်နေ့ကကမ္ဘာဒီမိုကရေစီအစအုံကြီးတစ်ခုဖြစ်တဲ့ဂျာမနီလွှတ်တော်ရှိမြက်ခင်းပြည်မှာတော့ရောက်တုံးရောက်ခိုက်သူတို့တွေလွတ်လွတ်လပ်လပ်မြက်စားခွင့်ရခဲ့ကြပါရဲ့နိုစားနွားမျိုးတွေဖြစ်ပြီးတော့တဘာဝအဖြစ်မြက်ခင်းမြင်ဆက်ချင်းမှာလွတ်ကြောင်းထားရမယ်သူတို့ကိုနင်းနေညညပိတ်လောင်ပြီးတော့ကျိုးနယ်လဲခြိထားလို့ Greenpeace တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်သူတွေနွားတွေနဲ့အတူဂျာမနီလွတ်တော်ရှိကိုလာရောက်ကန့်ကွက်ကြတာဖြစ်ပါတယ်သူတို့ကတေချာမြက်ဆက်ချင်းမှာမနေရလို့ဘယ်လီမျိုးတော်ကလွတ်တော်မြက်ခင်းမြင်မှာလာကြောင်းရတယ်လို့ဆန္ဒပြပွဲစီစဉ်တဲ့ Greenpeace အဖွဲ့ကပြောပါတယ်ဂျာမနီမှာရှိတဲ့နွားတွေထဲမှာ80ရာခိုင်နှုန်းကတနည်းလုံးကြိုးချီခံထားရပြီးတော့နေရပါတယ်2010ခုနှစ်ကမှနွားတွေရဲ့42ရာခိုင်နှုန်းကမျက်စက်ချက်ကိုလွှတ်ထားခံရပေမဲ့အခုနောက်10နှစ်ကျော်ကြာမှတော့မျက်စက်ချက်မှာနေရတဲ့နွားက37ရာခိုင်နှုန်းအထိနည်းသွားတယ်လို့ Greenpeace အဖွဲ့ကပြောပါတယ်နွားတွေကိုစက်ချက်မှာကြောင်းထားတာကပတ်ဝန်းကျင်တွေအထူးရေးပါတဲ့ဇီဝမျိုးကွဲများတိုးပွားရေးတွေလည်းအဓိကတွန်းအားဖြစ်စေလို့စိုက်ပျိုးမှုရေးကျွမ်းကျင်သူတွေကပြောပါတယ်
который я себе выбрал.
ရုရှားနိုင်ငံသားတွေလုံခြုံတဲ့လှုပ်ဝဲအင်တာနက်လိုင်းကနေဆက်သွယ်ပါဆိုပြီးတော့ American CIA ကလူသိရှင်ကြားကြေညာခဲ့ပါတယ်ရုရှားနိုင်ငံမှာအစိုးရကိုထောက်လှမ်းပေးဖို့ရုရှားနိုင်ငံသားတွေကိုရည်ရွယ်ပြီးတော့လှုံ့ဆော်ထားတဲ့ဗီဒီယိုကို American ဘဟုထောက်လှမ်းရေးဖွဲ့ CIA ဖွဲ့က YouTube ဗီဒီယိုစာမျက်နှာမှာတင်လိုက်တာပါမေလာ16ရက်နေ့ကတင်လိုက်တဲ့ CIA ကတချို့လုပ်ပြီးပို့ရုရှားလို့ပြောထားတဲ့ဗီဒီယိုမှာတော့ရုရှားအစိုးရနဲ့ပတ်သက်ပြီးတော့သတင်းပေးပါလို့အကြီးစားပြောထားတာပါကျွန်တော်တို့ကိုဆက်သွယ်ပါနဲ့ခင်ဗျားတို့နာဂာသူတွေကအမှန်တရားကိုမသိခြင်းပဲလေကျွန်တော်တို့ကသိခြင်းပါလေလို့ပြောထားပါတယ်ဒါဟုတ်တုံ့ပြန်တဲ့ရုရှားကတော့သူတို့ကိုအနောက်နိုင်ငံထောက်လှမ်းရေးတွေကစောင့်ကြည့်နေတယ်ဆိုတာသိထားပြီးသားပါရုရှားဘက်ကလည်းတံပြန်ထောက်လှမ်းနေပါတယ်လို့ပြောသွားပါတယ်ပြီးတော့ရုရှားထောက်လှမ်းရေးကအနောက်နိုင်ငံတွေကိုစောင့်ကြည့်နေပါတယ်လို့လည်းရုရှားအစိုးရပြောခွင့်ရသူကပြောတာပါရုရှားနိုင်ငံမှာဒီနှစ်2023ဧပြီလကစပြီးတော့တရှိုးမှုကိုနိုင်ငံတော်ပုံကယ်မှုအဖြစ်နဲ့အရင်ချမှတ်ထားတဲ့ထောင်နဲ့20ကနေထောင်နဲ့တသက်ကိုတိုးမြှင့်တက်မှတ်လိုက်ပါတယ်အရင်နှစ်တင်မောကြီးဟာသူမြုပ်သွားခဲ့တဲ့နေရာမှာပဲမရွေ့မရှာလဲလျောင်းနေတာဒါပထမဦးဆုံးအချိန်အပြည့်မြင်ရတာဖြစ်ပါတယ်ဟုတ်ပါတယ်တစ်ချိန်ကအဖြစ်ဆိုးခဲ့တဲ့တိုက်တင်းနဲ့တင်မောကြီးနစ်မြုပ်နေတဲ့ပုံရိပ်ကိုဒီလိုမျိုးရုံလုံးကြွတွေ့ရအောင်လို့သူတည်တည်တဲ့အစစ်မြင့်ပုံရိပ်ဖန်ရင်းခုတ်ကြိယာတွေနဲ့လုပ်ခဲ့ကြတာပါတင်မောရဲ့ 3D ရုံလုံးကြွပုံမြင်ရအောင်လို့ရိုမီယိုနဲ့ဂျူလီယက်ဆိုတဲ့ရင်းခုတ်ဆက်ကြိယာတွေနဲ့ပုံဖန်ယူခဲ့ကြပါတယ်မြောက်လန်နဲ့တမောရီယာတွေကတင်မောနစ်မြုပ်နေတဲ့နေရာမှာ2020တွေကသတင်း6ပတ်ကြာအချိန်ယူပြီးတော့ပုံရိပ်ဖန်ယူခဲ့ကြတာပါဟေယမတင်မောကြီးကတမုတ်တရားကျန်ပြင်ပေ1200ကျော်အနက်မှာကျနေတာဖြစ်ပြီးတော့သူတို့လောက်တာကတင်မောပြက်ကိုသွားပြီးတော့ထိခိုက်မှုတော့မရှိဘူးလို့ဆိုပါတယ်ပြီးတော့အခုတွေးရှိရတဲ့အချက်လက်တွေကအရင်ကရထားတဲ့အချက်လက်တွေနဲ့မတူပါဘူးခီးသွားတွေရဲ့ကျန်ရင်းနေတဲ့ပစ္စည်းတွေကိုလည်းတွေ့ရပြီးတော့အရင်ကသိထားတာတည်းအများကြီးပို့ပြီးတော့အချက်လက်တွေရရှိပါတယ်လို့သူတေသီတွေကပြောပါတယ်တိုက်တင်းနဲ့တင်မောဟာအင်္ဂလန်ကနေပြီးတော့နယူးယောက်မြို့ကိုအသွားလမ်းမှာနစ်မြုပ်ခဲ့ပြီးတော့လိုက်ပါလာသူတွေကလူပေါင်း1518ဦးသေဆုံးခဲ့ရတာပါအခုပုံဖမ်းယူခဲ့တဲ့သူတေသီတွေကတော့သူတို့လုပ်ငန်းအပြီးမှာတိုက်တင်းနဲ့တင်မောမြုပ်ပြီးတော့သေဆုံးသွားရသူတွေအတွက်ပန်းငွေချပြီးတော့အခမ်းအနားနဲ့ကာရဝပြုခဲ့ကြပါတယ်ဒါရုပ်ရှင်လိုက်နေရမဟုတ်ပါဘူးတကယ်ဖြစ်ဖြစ်ပါ2021ခုနှစ်တုန်းကဖြစ်ခဲ့တာပါဗီဒီယိုကတော့မနေ့တနေ့ကမှထွက်လာတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအိုင်အိုဝါပြည်နယ်ကယ်ရိုမြို့ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုဖြစ်ပြီးတော့ရဲကလမ်းမှာကားတစ်စီးကိုမီးပွိုင်မှာတားပြီးတော့ဆင်မလို့လုံနေတော့မှထွက်ပြေးလို့ဖြစ်ကြတာပါကယ်ရိုရဲဌာနကရဲအရာရှိပက်ထရစ်မက်ဂတ်တီကအရင်ကားနာကတ်သွားပြီးတော့မင်းမလို့လောက်တော့မှကားမောင်းတဲ့လူကဖမ်းဝရန်ထုတ်ခံထားရတဲ့သူဖြစ်နေတာကိုသိလိုက်ရပါတယ်။အဲ့လူကကားရဲပြန်ဝင်ပြီးတော့ချစ်ချင်းထွက်ပြေးဖို့အကြံမှာရဲကကားပေါ်ကိုခုန်တက်လိုက်တာပါ။ကားကိုချစ်ချင်းရက်ဖို့ဘရိတ်အုပ်ဖို့ရဲကအမိန့်ပေးနေပေမဲ့ကားမောင်းတဲ့သူကနားမထောင်မနဲ့ဇွန်မောင်းထွက်နေတာဖြစ်ပါတယ်။ရဲလည်းအသေးအံကုတ်တွေထားပြီးအော်ဟစ်နေပေမဲ့ကားကအရှင်းနဲ့မောင်းနေတော့တနည်းအားရောက်တော့ရဲကကားပေါ်ကပြုတ်ကျပြီးတော့ခါရိုကျိုးသွားခဲ့ပါတယ်။အဲ့ဒီကားမောင်းပြေးတဲ့လူကတော့အခုလမေလ17ရက်နေ့မှာထောင်ထဲ5နှစ်ချခံလိုက်ရပါတယ်ရှင
်။ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လင်းပေးနေတာပါရှင်။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ VNM က coffee တွေအကြောင်းကိုပြောပြပေးထားပါတယ်ကမ္ဘာမှာ robusta အမျိုးအစား coffee ဈေးအများဆုံးထွက်တဲ့ VNM နိုင်ငံကကမ္ဘာဈေးကွက်မှာနံပါတ်1နေရာယူထားတဲ့ arabica အမျိုးအစား coffee ဈေးတွေလို့ထိပ်တန်းရောက်အောင်စ조사နေကြပါတယ်အရသာခတဲ့ robusta coffee ဈေးတွေကိုပိုပြီးဆွဲဆောင်နိုင်အောင်Vietnam coffee လုပ်ငန်းလုပ်သူတွေကဘလို့လုပ်နေကြသလဲဆိုတာကိုမဆုမြတ်မွန်တဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားလေးလာကြရအောင်ပါရှင
်ကဘာမှာ coffee အများဆုံးစိုက်ပျိုးထုတ်လုပ်တဲ့နိုင်ငံတွေထဲမှာပါတဲ့ Vietnam နိုင်ငံမှာ robusta အမျိုးအစား coffee bean တွေကိုအထူးကစိုက်ပျိုးကြပါတယ်လက်ရှိ coffee ဈေးကွက်မှာ ရိုဘတ်စတာအမျိုးအစားကော်ဖီတွေအများဆုံးတင်ပို့နေတဲ့နိုင်ငံကလည်းဖီယက်နမ်နိုင်ငံဖြစ်ပါတယ်။ကမ္ဘာကော်ဖီဈေးကွက်ကိုကြည့်ရင်60ရာခိုင်နှုန်းလောက်ကအာရာဘိကအမျိုးအစားကော်ဖီတွေကနေရာယူထားပြီးတော့ရိုဘတ်စတာအမျိုးအစားကော်ဖီတွေက40ရာခိုင်နှုန်းလောက်ပဲနေရာရထားပါတယ်။ကော်ဖီအရသာပိုချောမှုပြီးတော့ကဖိန်းဓာတ်ပါဝင်မှုနည်းတဲ့အာရာဘိကအမျိုးအစားကော်ဖီတွေကိုကမ္ဘာမှာလူကြိုက်များပေမဲ့အာရာဘိကကော်ဖီဘင်တွေဟာပိုပြီးတော့ဂရုတစိုက်စိုက်ပျိုးဖို့လိုပါတယ်။ကမ္ဘာကြီးပူနွေးပြီးရာသီဥတုဖောက်ပြန်တဲ့တက်ရောက်မှုကိုအာရာဘီကကော်ဖီဘင်တွေခန်းစားရပြီးတော့ဝဲလူအားလိုက်မိအောင်လို့ကော်ဖီဆွေးတွေမထုတ်လုပ်နိုင်ဘူးဖြစ်နေပါတယ်။ဒီလိုအခြေအနေမှာရာသီဥတုတံပိုခံနိုင်ရည်ရှိသလိုအထွက်နှုံးပိုများတဲ့ Robusta Coffee Bean စိုက်ပျိုးနေကြတဲ့ဗီယက်နမ်ကသူတို့ကော်ဖီဆွေးတွေထိတ်တန့်ရအောင်လို့ကြိုးစားနေပါတယ်။အာရာဘီကထက်ပိုခားတဲ့အရသာရှိပြီးတော့ကဖိန်းပိုများတဲ့ Robusta Coffee တွေကိုအသင့်ဖြော် Instant Coffee တွေcoffee အရသာပြင်းပြင်းတောက်တဲ့ espresso တွေအတွက်သာအသုံးများကြပါတယ်။ကမ္ဘာတဝန်း coffee ဆိုင်တွေဖွင့်ထားတဲ့ Starbucks coffee ဆိုင်ဆိုရင် Arabica အမျိုးအစား coffee ဈေးတွေကိုသာသုံးပါတယ်။ဒါကြောင့် Arabica လောက်လူကြိုက်မများတဲ့ Robusta coffee တွေအရသာပိုကောင်းပြီးတော့ဈေးကွက်မှာပိုနေရာရအောင်လို့ Vietnam coffee လုပ်ငန်းလုပ်သူတွေစူးစမ်းနေကြတာပါ။
Robusta nó rất là phù hợp đối với cà phê phin.
Robusta coffee ကစစ်ပြီးတော့တောက်တာမျိုး espresso အခါတောက်တာမျိုးအတွက်သင့်တော်ပါတယ်။အခုဆိုတော်များများက coffee ကိုစစ်တောက်နေကြသလို espresso coffee တောက်ကြသူတွေရှိပါတယ်။ကျွန်မအခုအကောင်းစားအဆင့်ဖြစ်အောင်လုပ်နေတဲ့ Robusta coffee ကတကယ့်ကိုအကောင်းစားအဆင့်ဖြစ်တယ်ဆိုရင် Arabica coffee လိုမျိုးတောက်ရတာအရသာရှိမှာပါ။ Arabica ထက်မညံ့တဲ့ coffee အရသာရှိမှာဖြစ်ပါတယ်။
coffee bean ဆိုင်ပြိုးတဲ့နေရာမှာရာသီဥတုပင်လယ်ရေမျက်နှာပြင်ထက်အမြင့်မြေစည်းလောအမျိုးအစားတွေပေါ်မူတည်ပြီးတော့ coffee ဈေးတွေရဲ့အရသာလည်းကွဲပါတယ်။ Arabica coffee တွေထက်ကို Robusta coffee တွေရဲ့အသာချက်ကတော့ပိုပြီးပူတဲ့အပူချိန်မှာရှင်သန်နိုင်တာဖြစ်ပါတယ်။ Vietnam ထွက် Robusta coffee တွေရဲ့အရေးအသွေးညံ့ဖင်းခဲ့တာကြောင့် coffee လောကမှာကောင်းပါမလားဆိုတဲ့အမြင်တွေရှိခဲ့ပါတယ်။ဒါကိုပြောင်းလဲနိုင်ဖို့အတွက်အခုလို Vietnam coffee လုပ်ငန်းလုပ်သူတွေစူးစမ်းနေကြတာလည်းဖြစ်ပါတယ်။
gần đây khoảng gần 1 năm trở lại đây thì ở thế giới
ပြီးခဲ့တဲ့နှစ်ကဆိုအကောင်းစားအစ် Robusta coffee ကိုကမ္ဘာတဝန်းမှာတောက်တဲ့သူတွေပိုများလာပါတယ်သူတို့ရဲ့အားပေးမှုကြောင့် Vietnam Trade Robusta coffee တွေအရောက်တက်ခဲ့ပါတယ်ကျမတို့ Robusta coffee တွေအတွက်လမ်းမပေါ်ရောက်နေပြီလို့ပြောနိုင်ပါတယ
်2022ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုကြောင့်ကမ္ဘာနံပါတ်1 Arabica coffee တွေထုတ်လုပ်နေတဲ့ Brazil နိုင်ငံက coffee အထွက်နှုံးချခဲ့တာကြောင့်Vietnam ထွက် Robusta coffee အယောင်းဟာ30ရာခိုင်နှုန်းကျော်တက်ပြီးတော့ဒေါ်လာ4ဘီလီယံဘိုးလောက်ရောင်းခဲ့ရတယ်လို့ Vietnam အစိုးရရဲ့ကိန်းဂဏန်းတွေကဖော်ပြပါတယ် Arabica coffee အစား Robusta coffee တွေဝယ်လာကြပေမဲ့ဝယ်လို့အားကိုမဖြစ်နိုင်သေးဘူးလို့ Vietnam ကနာမည်ကြီး coffee လုပ်ငန်းရဲ့အကြီးအကဲကပြောပြပါတယ်သူတို့လုပ်ငန်းကထွက်တဲ့ coffee တွေကို American ပြည်ထောင်စုက Whole Foods Supermarket တွေမှာရောင်းချနေတာဖြစ်ပါတယ်
cái tình hình tình trạng của biến đổi khí hậu cũng như là cái nguồn cung arabica ở trên toàn cầu thì nó thu hẹp lại
cho nên là ဖြစ်နေတဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ကမ္ဘာမှာ arabica coffee အထွက်နှုန်းကဝယ်လိုအထက်ကိုအများကြီးနည်းနေပါတယ်ဒါကြောင့် arabica coffee အစား robusta coffee တွေကိုပြောင်းပြီးတော့သုံးလာကြပါတယ
်ကမ္ဘာ coffee ဈေးကွက်မှာ coffee ဈေးဝယ်လိုအလိုက်နေချင်း robusta coffee တွေကိုအရေးအသေးပိုကောင်းအောင်လုပ်နိုင်ဖို့ရောင်းနိုင်ဖို့စူးစမ်းနေကြသူတွေထဲမှာ coffee ချမ်းပိုင်ရှင်ဟောင်လဲပါပါတယ်
cần phát triển cái vị tốt lên giảm cái vị xấu xuống thì
Robusta coffee တွေရဲ့ကောင်းတဲ့အရာဒါပို့ပြီးပေါ်နေအောင်ဘယ်လိုစိုက်ပျိုးရမလဲဆိုတာကျွန်တော်လေ့လာခဲ့ရပါတယ်အဲ့လိုစိုက်ပျိုးလေ့လာရင်ပုံမှန်အနံ့မျိုးနဲ့တော်တော်ကွဲတဲ့ coffee ဈေးတွေရလာတာပါ Robusta coffee ဈေးတွေကဒူးရင်သီးပိနေသီးလိမ္မော်သီးလိုအသီးအနှံ့တွေထွက်နိုင်ပါတယ်အဲ့ဒါမျိုးလူတွေသိကြိုက်ကြပါတယ်
ထူးခဲ့တဲ့အသီးနှံနဲ့သူ့ရဲ့ coffee တွေကိုကမ္ဘာတဝန်းကလူတွေလည်းသဘောကျစေချင်တယ်လို့ပြောပါတယ်။ပြင်သစ်ကိုလိုနီလက်ထက်ထဲကသူတို့စိုက်ချံမှာ Robusta coffee bean တွေကိုစိုက်ပျိုးလာခဲ့တာပါ။ဒါပေမဲ့သူ့ရဲ့မိဘလက်ထက်အထိအရေးအသွေးထိတ်တန့်ရောက်တဲ့ Robusta အမျိုးအစားဖြစ်အောင်မစိုက်နိုင်ခဲ့ကြပါဘူး။အခုတော့အရေးအသွေးအမြင့်ဆုံးအချိန်ရောက်မှ coffee သေးတွေကိုလက်နဲ့ခူးဆွတ်တာအပါအဝင်အသေးအချာလှော်တဲ့နည်းတွေကိုလေ့လာပြီးတော့ထိတ်တန့်အစ် Robusta coffee တွေထုတ်လုပ်နေပြီလို့ပြောပါတယ်။
Tôi rất mong muốn. Cái thứ nhất là
Vietnam thuộc Robusta coffee rì cao nè ဆိုတာကဘာကသိစေချင်ပါတယ်
။ Vietnam နိုင်ငံမှာ coffee bean စိုက်ပျိုးတာကိုပြင်သစ်တွေက19ရာစုနှောင်းပိုင်းမှာပထမဆုံးမိတ်ဆက်ခဲ့တာပါ။ 1990ခုနှစ်ရောက်ချိန်မှာဗီယက်နမ်ကပထမဆုံးနိုင်ငံတကာကိုကော်ဖီဈေးတွေတင်ပို့ခဲ့ပြီးတော့တန်ချိန်3သိန်းကျော်တင်ပို့ခဲ့ပါတယ်2022ခုနှစ်အကုန်မှာတော့ဗီယက်နမ်ကနိုင်ငံခြားတင်ပို့တဲ့ကော်ဖီတန်ချိန်ဟာ 1.8 သန်းအထိရှိခဲ့ပါတယ်လက်ရှိဈေးကွက်မှာအများဆုံးရောင်းနေရတဲ့ Arabica Coffee တွေရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ဆက်ပြီးအထွက်နှုန်းချနိုင်တယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားကြသလိုဒီအမျိုးအစား Coffee Bean စိုက်ပျိုးရှင်သန်နိုင်တဲ့နေရာတွေလည်းပို့ပြီးတော့နည်းလာမယ်လို့တွက်ထားကြချိန်မှာဒုတိယနေရာရထားတဲ့ Robusta Coffee တွေကဝဲသူတွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ဗီယက်နမ်ကော်ဖီလုပ်ငန်းလုပ်သူတွေစ조사နေကြပါတယ်ရှင်ကျွန်မစုမြတ်မမ
ဗီယက်နမ်ရိုစတာကော်ဖီတွေအကြောင်းကိုမစုမြတ်မတင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါ VOA အစီအစဉ်ကိုဝါရှင်တန်မြို့တော်ကနေတည်ရဲထုတ်လင်းပေးနေပါတယ်ရှင်အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ကိုရောက်လာပါပြီထိုင်းနိုင်ငံဘန်ကောက်မြို့မှာရက်ရှည်လာများနေထိုင်ကြတဲ့မြန်မာပြည်သူပြည်သားတွေအားလုံးလူလူတည်ကြတဲ့နေရာတွေထဲမှာဘန်ကပီဆိုတဲ့မြို့နယ်လေးအပါအဝင်ဖြစ်ပါတယ်။အဲဒီက24နာရီဖွင့်ဈေးကြီးထဲမှာအလုံးလုံးနေကြသူအများစုကလည်းမြန်မာပြည်သားတွေပါပဲ။ဘန်ကပီဈေးတွေကမြန်မာပြည်သားတွေအကြောင်းဒီတစ်ပတ်မညညွှန်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
အလုပ်လုပ်ကြတဲ့နေရာတွေထဲမှာဘန်ကပိဈေးကြီးကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဘန်ကောက်မြို့လေကနေကီလိုမီတာ20အကွာဝေးလောက်မှာရှိတဲ့ဘန်ကပိမြို့နယ်လက်ဖောင်းလမ်းမကြီးပေါ်ကဘန်ကပိဈေးကြီးက24နာရီဖွင့်တဲ့ဈေးကြီးဖြစ်ပြီးနေ့နေ့ညညဈေးရောင်းဈေးဝယ်တွေနဲ့စီကားလှတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။နေပိုင်းဖွင့်တဲ့ဈေးတန်းညပိုင်းဖွင့်တဲ့ဈေးတန်းအဲ့ဒီဈေးတန်းတွေမှာအမြဲမြင်တွေ့နေရတဲ့ဒီလိုအများစုကတော့ဈေးရောက်နေကြတဲ့မြန်မာပြည်သားတွေပါပဲ
။အစီမပြေဘူးမြန်မာပြည်မှာတကယ်ပင်မိုင်းတယ်မကြီးလော့တာတရက်9,000ကအတိလော့ရတယ်မြန်မာပြည်မှာဒီမှာကျတော့ကျွန်တော်လော့တာတော့တရက်400လာတရက်စာပေါ့တရက်400လော့တယ်ခန်းငွေနဲ့တရက်400
ခုနိုင်ငံမှမကောင်းလို့တာဆိုရင်တော့ကျွန်တော်တို့နိုင်ငံပြောမှကောင်းဆိုရဲဒီကသူများနိုင်ငံလာတာပေါ့မြန်နိုင်ငံလားသီးခံရပါသူများသူများဒီဘက်မှာလာပတ်စံလာစားရတချို့လူတွေကအဆင်ပြေတယ်တချို့လူကအဆင်မပြေဘူးလို့မျိုးရှိရတဲ့ကြီ
းမြမပြည်သားအလုတ္တမအများစုကရှမ်းလို့ခေါ်ကြတဲ့ထိုင်းလူမျိုးတစ်ထီးတွေပိုင်းတဲ့ဆိုင်တွေမှာအခုလိုနေဆိုင်ညဆိုင်နဲ့အလုတ်လုတ်ကင်ကြတဲ့သူတွေရှိသလိုထိုင်းတတိရီရဲ့ဆိုင်ကိုငှားပြီးဖွင့်ကြတဲ့မြမအစားအစာရောင်းတဲ့ဆိုင်လေးတွေနဲ့မြမကုံစုံဆိုင်လေးတချို့ကိုလည်းတွေ့ရပါတယ်
။တတိနဲ့လောက်တယ်လေကိုယ်ပိုင်ရောင်းတဲ့ဆိုင်ကနေတယ်တတိဆိုင်နဲ့တတိနဲ့တွေ့ပြီးတော့ပေါ့အဲ့တော့မှကိုယ်လည်းရောင်းလို့ရတာပေါ့ပထမတော့ကိုယ့်ဟာကိုယ်ရောင်းတော့လေပလက်တွေဒီလိုပဲပေါ့လုံးဝချသွားသလိုပေါ့ဒီလိုက်လွာလိုက်နဲ့ရောင်းစားနေရလားအဆင်တိတ်မပြေလာလိုက်ခဏဖမ်းလိုက်ခဏယူလိုက်ပလိအတုတွေထိလိုက်ပလိတွေလည်းအမျိုးမျိုးအတုတွေလိမ့်စားသွားတာတွေလည်းရှိတယ်ဗမာတွေသူတို့တွေ့တာမဲတာတုံးပဲ
ဒီလိုဈေးကြီးထဲမှာကုန်းစုံဆိုင်အစားအသောက်ဆိုင်လေးတွေနဲ့ကိုပိုင်ရင်းနှီးလုပ်ကင်ကြတဲ့မြန်မာပြည်သားတွေရှိတယ်လို့တပိုင်တနိုင်ခေါင်းရွက်ပြတ်ထိုးဈေးသည်လေးတွေကိုလည်းတွေ့ကြရတာပါ
နေလာစဲနဲ့ပြီးလဲပြီးကြတော့ညီမထွက်လိုက်တဲ့နောက်ဒီဆိုင်မှာပြန်လာနေတဲ့3လနှစ်ပြီးမှညီမမုန်းနေလိုက်ရောင်းတယ်။ညီမပြီးကြတော့ပြန်တော့ပြန်ချင်တယ်ကိုကအဖေမေကြတော့စံဝယ်ဖို့တောင်းမှပတ်စံသိပြီမရှိတော့အဖေမေလည်းတနာတယ်အသက်ကြီးနေအသက်60 90 90နဲ့50ရှိပြီမျက်လုံးတွေမကောင်းတော့အဖွားလည်းအဖွားအိုတယောက်ရှိတယ်။အဖွားအိုကြတော့40ကျော်45ရှိပြီလမ်းစတော့မနိုင်တော့လေအဲဒါကြောင့်အဲ့ဒီတော့မှပဲလဲနေတယ်ကိုကကိုတနာပြည့်ဒီတနာပြည့်ဟိုပြေးရဒီပြေးရနဲ့စိတ်လည်းပူတယ်ပတ်စံလည်းပူတာလည်းသိပြီမနိုင်ဘူ
းအဲ့ဒီဈေးကြီးတွေကထောင်ထဲချီရှိနေတဲ့အလုတ်သမားတွေထဲမှာတချို့ကထိုင်းနိုင်ငံကိုလာပြီးအလုတ်လုပ်ကိုင်းနေကြတာဆယ်စုနှစ်ချီပြီးရှိတယ်လို့မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာရယူပြီးတဲ့နောက်ထွက်လာကြသူတွေကလည်းမိသားစုလည်းရာထောင်ချီရှိနေတာလို့ပြောပြကြပါတယ
်နိုင်ငံရေးတိမ်ပြီးတဲ့နောက်ပိုင်းဆိုလို့ကြီးကလေးတွေကလောက်တွေဖွားကြီးတွေရွာမှာမနေကြတော့အခုဒီဈေးမှဆိုလို့ကြီးဗမာပြည်သားတွေတော်တော်များများတက်လာလိုက် ောင်းဟွားမလောက်ဖြစ်နေပြီကရင်ပြည်နယ်မှာကရင်ပြည်နယ်တို့မွန်ပြည်နယ်တို့ဟာဒီဈေးမှာအနောက်မှာတကြိလိုက်ခလေးတစုတစုကတရွာတယ်လို့ရနေပြီ
အခုဒလောကတော့နေ့တိုင်းပဲတိုက်ပွဲနေပြည်နေကြတာနေ့တိုင်းနေ့တိုင်းပဲဆိုတော့သူများအလုံးလောက်ရအဆင်မပြေတော့ဟိုဘက်သွားလဲမရဒီဘက်သွားလဲမရစီစီမှုရှိတယ်ဗာလိညာလည်းကိုရှိနေပြီခုကကိုအတားပေါ့သူများနိုင်ငံလာတာဒီမှာလာလောက်ရတာတချို့လူတွေအမိသားစုတွေအပြည့်နေပဲလာနေအဲ့ဒီကတွေရွာမှာအဲ့လိုမျိုးပြစ်ထားလိုက်တယ်ဘာမှမရှိတော့ဒီဘက်မှာသူများနိုင်ငံမှာတက်လာနေတယ်
တိုင်းနိုင်ငံကိုယ်ပိုင်အယောင်းဝယ်လုပ်ကြသူတွေနေစားလာစားနဲ့အယောင်းအလုပ်သမားလုပ်ကြသူတွေအပြင်အသားခုပ်ဈေးလဲတွန်းစတဲ့ဂျာပန်အလုပ်လုပ်နေကြသူမြန်မာပြည်သားအများစုကတော့ကိုတိုင်းပြည်အေးချမ်းသာယာဖို့နဲ့လက်ရှိအခြေအနေတွေကနေပြောင်းလဲသွားဖို့ကိုပဲမျှော်လင့်နေကြတာပါဒါကြောင့်မြမအရေးလှုပ်ရှားသူတချို့ကလည်းအဲ့ဒီဈေးကြီးထဲမှာတွေ့ရတတ်ပါတယ
်ဒီမှာရှိတဲ့လူကတော့69လောက်ကတော့တော်လိုင်းနဲ့စိတ်ဝင်စားလူကြီးပဲပေါ့နော်ဒါကတော့ကျွန်တော်တို့ကဟိုအလုံးစုံတော့ပြောလို့မရဘူးဆိုတာကတချို့ကလည်းဟန်ဆောင်ပြီးတော့အနီဘက်ကိုပေါ့အနီဘက်တော့မဟုတ်ပါဗျာကျွန်တော်ပြောချင်တာတော့ဒီတော်လိုင်းရဲ့ဘက်ကိုငါမလို့ရင်ငါ့ဝိုင်းဆဲမှာဆိုလို့ဆိုပြီးဟန်ပြနေနေပါလူလည်းရှိကောင်းရှိမှာပေါ့နော်ဒါကတော့ပြောလို့မရအောင်ဒါပေမဲ့ဒီမှာအများဆုံးအကုန်လုံးနီးနီးကတော့ကျွန်တော်တို့ဒီတော်လိုင်းရဲ့အတွက်ပဲလုပ်ပြီးနေကြပါခင်ဗျာဟုတ်ကဲ့
တလောက်400သွင်းပေးတယ်ကျွန်တော်တို့ခေါ်ကျွန်တော်ခေါ်မတတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီမှာ100တယောက်ရှိတယ်ကျွန်တော်သွင်းတယ်တလောက်400
ဆယ်လေးနာရီနေနေညညလူစီကားလာတဲ့ထိုင်းလူမျိုးတွေရဲ့ဈေးကြီးတစ်ခုထဲမှာလက်ရှိဘဝတွေကိုရှင်သန်နိုင်မှုအတွက်အပြင်းပန်းမှရီမောပြောဆိုလှုပ်ရှားလုပ်ကိုင်နေကြရပါမယ်သူတို့အားလုံးရဲ့စိတ်နှလုံးသားထဲမှာတော့ကိုတိုင်းပြည်ပြန်ပြီးမိသားစုတွေစုံစုံလင်လင်နဲ့တာယာလှပတဲ့ဘဝတွေကိုပဲညှော်လင့်တောင်းတနေကြတာပါရှင်
ထိုင်းနိုင်ငံမှာအလုပ်လုပ်ရင်းမြန်မာပြည်ကအိမ်ကိုမပြန်နိုင်ကြသူတွေရဲ့ဘဝအကြောင်းကိုနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမညွညွလွင်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါကြရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတင်ဆက်လဲဆက်သွယ်နိုင်ပါတယ်ရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့အင်္ဂါကြရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်ခင်လေးကဆက်ပြီးပြောပြပေးပါရှင်။
အမေရိကန်အစိုးရလဲပတ်ဖို့လိုအပ်တဲ့ငွေကြေးပမာဏထပ်တိုးနိုင်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကဲဗင်မက်ကာတီတို့တနင်္လာနေ့ကထပ်မံဆွေးနွေးမှုတွေအားတိုးတက်မှုရှိပေမဲ့သဘောတူညီချက်တော့အခုထိမရသေးပါဘူး။သဘောထားကွဲလွဲမှုတချို့ဆက်ရှိနေပေမဲ့လိုအပ်တဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အထူးသဖြင့်ဝင်ငွေဆောင်ရမှာမမျှမတဖြစ်နေတာတွေကိုပြန်လည်သုံးသပ်ပြီးချမ်းသာကြွယ်ဝသူတွေစီကနေအခွန်တိုးမြင့်ကောက်ခံနိုင်ရေးဆက်ပြီးညှိနှိုင်းသွားမယ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်ရှင်။မတ်လ၄ရက်14ရက်နေ့ကကန်ယူရန်ဒီတာကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားပြင်းစိုက်ကလုံးမုန်တိုင်းမိုးခါဒဏ်ကိုခံခဲ့ရတဲ့ပြည်သူတွေကိုကူညီပေးဖို့အတွက်ဒေါ်လာ333သန်းလိုအပ်ကြောင်းမြန်မာနိုင်ငံကလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့တွေကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်ဒေါ်လာ211သန်းက2023ခုနှစ်မှာလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုစီမံချက်ထဲကဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းတွေအတွက်သုံးမှာဖြစ်ပြီးနောက်ထပ်ဒေါ်လာ122သန်းကတော့မူခါမုန်တိုင်းအတွက်အရေးပေါ်ထောက်ပံ့ပေးဖို့ဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမြောက်ပိုင်းမှာမုန်တိုင်းတိုက်ခတ်မှုကြောင့်ကျောင်းအားကစားခွင့်အမိုးပြိုကျခဲ့ပြီးကလေးငယ်၄ဦးအပါအဝင်လူခဏဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အသက်6နှစ်ကနေ73နှစ်ကြာရှိတဲ့ကလေးတွေဟာဘေးအကာမပါတဲ့အဆောက်အုံအောက်မှာကစားပွဲပြုလုပ်နေချိန်မှာပဲမုန်တိုင်းကတိုက်ခတ်ခဲ့တာပါဆူရန်နိုင်ငံမှာသတင်းတစ်ပတ်ကြာအပြစ်ခတ်ရစဲစတင်မဲ့ဒီကနေ့မှာပဲကာတွန်မြို့တော်မှာလက်နက်ကြီးနဲ့ပြစ်ခတ်တာတွေအပါအဝင်တိုက်ပွဲတွေဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်ရှင်
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆွန်မဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elio တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအလွင်အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ် View American အတန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆနာပြေကြပါလိမ့်ရှင်ကျမလေးပါပါ
This program has come to you from the Voice of America, Washington.